Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်ဇွန်လ13ရက်စက်တာရီညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 3251အပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နိုင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပ
ါ။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာAmerican သမ္မတဂျိုးဘိုက်ဒန်အပါအဝင် G7 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုဒီအီတလီနိုင်ငံမှာဒီကနေ့စတင်ကျင်းပနေပါပြီ။အာဆီယံအနေနဲ့မြန်မာပြည်သူတွေကိုတတ်နိုင်သမျှအကူအညီပံ့ပိုးဖို့အတွက်အဓိကဦးစားပေးလှုပ်ဆောင်နေပါတယ်လို့ဝါရှင်တန်ရောက်နေတဲ့အာဆီယံအတွေ့အကြုံချုပ်ကပြောကြားပါတယ်။တခါဒီမြန်မာနိုင်ငံအပါအဝင်စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူအရေအတွက်ဟာတန်120အထိရှိလာနေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်။
โอเคပါမဆူမြတ်မုံရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်လာရှိုးမြူနာကို TNL တပ်ဖွဲ့ရောက်ရှိလာပြီးစစ်ရေးရတင်းမာမှုရှိနေတာကိုဒေသခံတူက
ကျွန်တော်တို့ကြောက်တော့ကိုလေလာရှိုးမြူပတ်ပတ်လဲလို့ပြောတာလေတော်တော်လေးကိုအားများနေလို့ပြောတာလေအားရလေအခုအရင်တော့မင်းရကိုတော်တော်အချင်းကြီးကိုတည်းခုလာလာတော့55ရာခိုင်နှုန်းတော့ပြီးသားပေါ့
နောက်စကိုင်းတိုင်းတွင်မှာတော့စစ်မှုထမ်းဖို့အသက်မပြည့်သူလူငယ်တွေကိုပါအဓမ္မဖန်ဆီးခံရပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ဗတ်ငွေတသန်းဘူးကန်ရှိတဲ့စစ်အသုံးဆောင်ပစ္စည်းတွေဖန်ဆီးမိခဲ့ပါတယ်။အခုလိုသတင်းတွေအပြီးမှာတော့ကြာသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင် KM မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျ။
ကမ္ဘာအချမ်းသာဆုံးခုနှစ်နိုင်ငံရဲ့ဒီ G7 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံဒီဘော်နိုအက်နာဇီယာမြို့မှာဒီကနေ့စတင်ပြီးတော့ကျင်းပနေပါဗျ။ American သမ္မတဂျိုးဘိုက်ဒန်အပါအဝင် G7 ခေါင်းဆောင်တွေရဲ့ဒီစပွဲဝိုင်းထိုင်ဆွေးနွေးပွဲမစခင်မှာဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေကိုအီတလီဝန်ကြီးချုပ်ဂျော်ဂျီယိုမလုံးနီကအခုလိုပြောကြားခဲ့ပါဗျ။
Parleremo ovviamente delle crisi in atto a partire da Ucraina e Medio Oriente, costruiremo
Ukraine နဲ့အချက်လိုက်ပိုင်းဒေသမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးအဓိကဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောကြားသွားတာပါ။အာဖရိကတိုက်ကနေဥရောပမှာအခြေချနိုင်ဖို့အတွက်တရားမဝင်လာရောက်နေကြသူတွေကိစ္စကုန်ကြောထုတ်လုပ်နိုင်ဖို့ကုန်ချမ်းတင်ပို့မှုဝင်စံမပြတ်စေအောင်လှုပ်ထားဖို့လိုအပ်တဲ့ကိစ္စ AI ဉာဏ်ရည်တုနည်းပညာကိုဘေးရန်ရဲကင်းရှင်းစွာအသုံးချနိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျော်ဂျီယိုမလိုနီကပြောကြားသွားပါတယ်။ဂျွန်လ13ရက်နေ့ကနေဒီ15ရက်နေ့အထိကျင်းပတဲ့ထိပ်သီးစည်းဝေးပွဲပထမနေ့မှာ G7 ခေါင်းဆောင်တွေဟာယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့လည်းဆွေးနွေးကြပါတယ်။မနေ့ပြန်ကြရင်တော့အင်ဒိုပစိဖစ်ဒေတာဆိုင်ရာကိစ္စတွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့စီးပွားရေးဆိုင်ရာ NDA အကြောင်းဆွေးနွေးသွားကြမှာပါ။ AI ဉာဏ်ရည်တုဆိုင်ရာဆွေးနွေးပွဲကြရင်တော့ပေါ်ယဟန်မင်းကြီးဖရန်စစ်ကဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်။2024ခုနှစ်မကုန်ခင်ယူကရိန်းကိုဒေါ်လာ50ဘီလီယံငွေချေးဖို့ G7 နိုင်ငံတွေကြားသဘောတူထားတယ်လို့ဂျာမနီဗန်နာယုတ်ဝန်ကြီးက G7 ထိပ်သီးဆွေးနွေးပွဲမစခင်တရက်အလိုပုတ်ထူးနေတော့ကကြေညာပါတယ် G7 နိုင်ငံတွေမှာရှိတဲ့ဒီဗန်နာယုတ်လုပ်ငန်းတွေမှာရုရှားနိုင်ငံကအနှံထားတဲ့ငွေချေးနဲ့ပိုင်ဆိုင်မှုတွေကနေရလာမဲ့အမျက်ငွေတွေကိုအာမခံသဘောထားပြီးတော့ယူကရိန်းကိုငွေချေးမှာဖြစ်ပါတယ်American ပြည်ထောင်စုနဲ့ Ukraine နှစ်နိုင်ငံကြားမှာလဲ Ukraine အတွက်ရေရှည်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာထောက်ပံ့မှုတွေကိုအာမခံမဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုသမ္မတ Biden နဲ့ Ukraine သမ္မတ Zelensky တို့လက်မှတ်ရေးထိုးကြဖို့ရှိနေပါတယ်ရှင်
။ဒီ G7 ဆက်မှုအင်အားကြီးနိုင်ငံတွေကိုပဲမြမအပါဝင်ကမ္ဘာမှာငတ်မမှုအန္တရာယ်ကိုကာကွယ်ပေးဖို့ကုလသမဂ္ဂဘက်ကတောင်းဆိုလိုက်ပါတယ်။မြမအပါဝင်ကမ္ဘာတစ်ဝက်မှာလူတွေကြောင့်ဖြစ်ရတဲ့ငတ်မှုခေါင်းပါမှုဘေးအန္တရာယ်တွေကိုဟန်တားနိုင်အောင်G7 ဆက်မှုအင်အားကြီးနိုင်ငံတွေအနေနဲ့ကာကွယ်ပေးဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကမြစ်တာရက်ခံတိုက်တွန်းလိုက်တာကိုဒုတိယပြောခွင့်ရကအခုလိုရှင်းပြပါတယ်
။ In a statement issued earlier today, he warned that conflict is fueling hunger in too many corners of the world. From Mali to
Myanmar, အီတလီနိုင်ငံမှာဆက်မှုအင်အားကြီးနိုင်ငံတွေရဲ့စီဝေးမစခင်အနောက်အာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံကနေမြန်မာနိုင်ငံထိကမ္ဘာနေရာတိုင်းမှာပဋိပက္ခတွေကြောင့်အငက်ပေးကြုံနိုင်ရတဲ့အခြေအနေကိုတွန်းပို့နေတဲ့အကြောင်းမာတင်ဂရစ်ဖစ်ကြေညာချက်ထုတ်ပြန်တာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရန်ဟတ်ကဖတ်ကြားသွားခဲ့တာပါ။ G7 ဆက်မှုအင်အားကြီးနိုင်ငံတွေအနေနဲ့ လူတွေဖန်တီးတဲ့ငတ်မွခံပါမှုကိုဟန်တားနိုင်အောင်သူတို့ရဲ့ဩဇာရှင်ကိုတုံးပြီးကာကွယ်ပေးဖို့လဲကုလသမဂ္ဂလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအကြီးအကဲကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ဂါဇာကမ်းမြောင်မှာအာရချို့တဲ့ပြီးအပင်းထန်ဒါမှမဟုတ်အတန်အသင့်မနာမချမ်းဖြစ်နေတဲ့ကလေးငယ်၃ချောင်းလောက်ဆေးကုသခွင့်မရတဲ့အတွက်သေဆုံးနိုင်တဲ့အန္တရာယ်ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂကလေးများရမွေအဖွဲ့ UNICEF ကလည်းသတိပေးနေပြီးဒီချိန်မှာလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ရဲ့မေတ္တာရက်ခံချက်ထွက်ပေါ်လာတာပါခင်ဗျာ
။ဂါဇာစစ်ပွဲအဆုံးသတ်စေရေးအဆိုပြုချက်ထဲကဟာမတ်စ်တို့ပြင်ဆင်ခိုင်းထားတဲ့အချက်တချို့ဟာတမရဂျိုးဘိုင်ဒန်အသေးစိတ်အဆိုပြုထားတဲ့အချက်တွေနဲ့မကိုက်ညီသလိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ထားတဲ့အချက်တွေနဲ့လည်းမကိုက်ညီဘူးလို့အင်ပြူရောအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးကပြောကြားလိုက်ပါတယ်။တချို့ပြင်ဆင်ခိုင်းတဲ့အချက်တွေကတော့အ ਨੇ အချင်းအပြောင်းလဲတွေဖြစ်လို့ပြင်ဆင်နိုင်ဖို့ဖြစ်နိုင်တယ်လို့အကြံပေး Jake Sullivan က G7 ထိပ်သီးအစည်းအဝေးအတွက်သမ္မတ Biden နဲ့အတူအီတလီနိုင်ငံကိုသွားနေစဉ်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ Hamas အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးနေတာမဟုတ်ဘဲ Egypt နဲ့ Qatar နိုင်ငံတို့ကတာဝန်ရှိသူတွေနဲ့တဆင့်ခံညှိနှိုင်းဆွေးနွေးနေရတာဖြစ်လို့အချိန်ပေးရတာကိုလည်းသူကတတိထားပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကာတာ၊အီဂျစ်၊အစ္စရေးနိုင်ငံတို့နဲ့ဆွေးနွေးစူးစမ်းနေပြီးတော့အမြန်ဆုံးသဘောတူညီမှုရရှိနိုင်အောင်လို့စူးစမ်းနေပါတယ်လို့ Jake Sullivan ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသတွေကပြစ်မှတ်45ခုကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါတယ်။တောင်ပိုင်းကရာဖာမြို့နဲ့ဂါဇာအလယ်ပိုင်းဒေသကိုလည်းအစ္စရေးကကုန်းကြောင်းစစ်ဆင်ရေးတွေလုပ်ခဲ့ပါတယ်။
မြောက်ကိုရီးယားကိုတောင်ကိုရီးယားရဲ့မိုးပြင်မှုပေါင်း3ဝါဒဖြန့်ချိမှုကိုအမေရိကန်ဘက်ကထောက်ခံလိုက်ပါတယ်။မြောက်ကိုရီးယားကြောင်းစာဆောင်တွေပါတဲ့မိုးပြင်မှုပေါင်းတွေကိုတောင်ကိုရီးယားဘက်ကလွှတ်တင်ပြီးအချက်အလက်ဖြန့်ပြဖို့အချင်းချင်းစူးစမ်းခဲ့တာတွေပါဝင်ပြင်ပအချက်အလက်တွေကိုမြောက်ကိုရီးယားပြည်သူတွေစီရောက်ရှိအောင်လှုပ်ဆောင်နေမှုကိုထောက်ခံကြောင်းအမေရိကန်ပြည်ထောင်စုကပြောလိုက်တာပါ။ကိုရီးယားနှစ်နိုင်ငံကြားမိုးပြင်မှုပေါင်းတွေအပြန်အလှန်ပို့နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းကိုရီးယားကျွန်းဆွယ်မှာနှစ်နိုင်ငံဆက်ဆံရေးတင်းမာနေကြတာပါ။မြောက်ကိုရီးယားဆိုရရဲ့ထိန်းချုပ်မှုနဲ့ကင်းလွတ်တဲ့တရားချဲ့လက်တွေကိုမြောက်ကိုရီးယားပြည်သူတွေရရှိဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရက VOA နဲ့စုံစမ်းချက်ကိုပြန်လည်ဖြေကြားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ညှိနှိုင်းပြောဆိုမှုကိုလိုလားတဲ့တောင်ကိုရီးယားတိုက်ခိုက်ဒီမိုကရက်တစ်ပါတီကတော့အခုလိုစာဆောင်တွေပို့တာကိုဆန့်ကျင်နေပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဂျွန်လတ်73ရဲ့ဂျာတာရင်းညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်အာဆီယံအနေနဲ့မြန်မာပြည်သူတွေကိုတတ်နိုင်သမျှပံ့ပိုးကူညီဖို့အဓိကထားတယ်လို့အာဆီယံအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ထနာကိုဘုံသဘောတူညီချက်50ချက်အတိုင်းဆက်လက်ဖြည့်ချင်းသွားမှာဖြစ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အာရုံစိုက်ဆောင်ရွက်နေတယ်လို့ဝါရှင်တန်မြို့တော်မှာရောက်နေတဲ့အာဆီယံလှည့်ကြအတွေ့အမှုချုပ်ဒေါက်တာခေါ်ခင်ဟွန်းကပို့ထုံးနေတဲ့သတင်းတောက်တွေနဲ့တွေ့ဆုံစစ်မှပြောကြားခဲ့တာဖြစ်ပါတယ
် Priority should be to eliminate violence on the ground inside the country
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်သွားအောင်မြမအရေးအတွက်အဓိကကြသူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်လာအောင်ဦးစားပေးဆောင်ရွက်တင်ပါတယ်ဒါမှနိုင်ငံရေးလမ်းကြောင်းကရှေ့ဆက်နိုင်မှာဖြစ်ပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတာတွေကိုစောင့်ကြည့်နေမှာဖြစ်တယ်လို့မြန်မာနဲ့အဆက်အဆံဆက်လုပ်သွားမယ်တဲ့ချိန်ထဲမှာမြမပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေကိုအာဆီယံအနေနဲ့အတတ်နိုင်ဆုံးပေးသွားမှာဖြစ်ပါတယ်လို့အတူရေးမှုချုပ်ဒေါက်တာခိုခင်ဟွန်းကပြောကြားသွားတာပါမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကြောင့်မြမပြည်သူတွေကိုဓမ္မခတ်တဲ့အကြောင်းနဲ့ပြည်သူတွေကိုကူညီပံ့ပိုးနိုင်ရေးကိုအဓိကထားဆောင်ရွက်နေပါတယ်ဆိုတာကိုအလေးထားပြောချင်ပါတယ်လို့သတင်းတောက်တွေကိုအာဆီယံအတွေ့အမှုချုပ်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာရေးအတွက်မြန်မာဦးဆောင်တဲ့လုပ်ငန်းစဉ်တွေနဲ့ပဲတွားရမှာဖြစ်ပေမဲ့အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေနဲ့တွားရမှာဖြစ်တယ်လို့အာဆီယံကယုံကြည်ထားတဲ့အကြောင်းကိုလည်းအတွေ့အမှုချုပ်ဒေါက်တာခိုကင်ဟွန်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုမေလကတွားခဲ့တဲ့ခီးစဉ်အတွင်းရှင်းနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီကပြောကြားခဲ့ပါတယ်အဲ့ဒီခီးစဉ်နဲ့ပတ်သက်လို့အထူးကိုယ်စားလှယ်အနေနဲ့ဂျူလိုင်လကျရင်ကျင်းပမယ်ဒီနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအစီရင်ခံစာတင်မှာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာမူတည်ပြီးတော့အာဆီယံကဘာဆက်လုပ်မယ်ဆိုတာစဉ်းစားမှာဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဒီအာဆီယံအလှည့်ကျအတွေ့အမှုချုပ်ဒေါက်တာခိုခင်ဟွန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
မြန်မာရေးအတွက်ပဲပြည်ထောင်နိုင်ငံကိုယ်စားလှယ်နဲ့တွေ့ခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မြန်မာရေးအာဆီယံရှေ့တောင်အရှာနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကူညီထောက်ခံပေးဖို့ဒီ UK ပြည်ထောင်နိုင်ငံကိုယ်စားလှယ်ဖွဲ့နဲ့နော်ဝေနိုင်ငံအော်စလိုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်တ်နိုမာဆူဒီကအိတ်စလီမူကွန်ရက်မှာမနေ့ဇွန်လ10ရက်နေ့ကရေးသားလိုက်တာပါ။ဝန်ကြီးရက်နိုနဲ့တွေ့ဆုံခဲ့တဲ့ UK ကိုယ်စားလှယ်ဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးဌာနရှေ့တောင်အရှာနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူးဂျူလီဂျန်နီကာဦးဆောင်ပါဝင်တယ်လို့သိရပါတယ်။လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော့ဒကာတက်နယ်လည်းဇွန်လ17ရက်နေ့ကအော်စတြေးလျမှာတွေ့ဆုံခဲ့ပြီးမြန်မာနဲ့ပါလက်စတိုင်းရေးကိစ္စတွေကိုအကျိုးရှိရှိဆွေးနွေးနိုင်ခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကဆက်ပြီးတော့ပြောပါတယ်။တကယ်တော့ကမ္ဘာတဝန်းလက်နက်ကိုင်ပဋိပက္ခတွေအတွင်းစစ်ဆင်ညှိနှိုင်းရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့လူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးမဲ့2024ခုနှစ်အော်စလိုဖိုရမ်တက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနော်ဝေကိုရောက်ရှိနေတာပါခင်ဗျာ
။မြန်မာနိုင်ငံဒီဆူဒန်နိုင်ငံနဲ့ဂါဇာကမ်းမြောင်ဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကမ္ဘာတဝန်းအိုးအိမ်ပြစ်ထွက်ပြေးနေရသူအရေအတွက်ဟာ2024ခုနှစ်မေလကုန်ချိန်မှာတန်120အထိတိုးလာခဲ့တယ်လို့ကုလသမဂ္ဂရဲ့ဒီဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်။အသစ်ဖြစ်ပွားတဲ့ကိစ္စစစ်ပွဲတွေအသွင်ပြောင်းဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဟိုးအရင်ကတည်းကရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့ပြက်ကွက်တာကြောင့်ဒုက္ခသည်အရေအတွက်ဟာ12နှစ်ဇက်တိုက်မြင့်တက်နေတာဖြစ်တယ်လို့ UNHCR ရဲ့2024ခုနှစ်အတွက်ဒုက္ခသည်များဆိုင်ရာ Global Trends အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါတယ်။များလာတဲ့ဒုက္ခသည်အရေအတွက်ကဂျပန်နိုင်ငံအလောက်အရွယ်အစားရှိတဲ့နိုင်ငံတစ်ခုဖြစ်နေပြီလို့လည်းဥပမာပေးပါတယ်။မြန်မာနိုင်ငံနဲ့ဒီ Congo Democratic သမ္မတနိုင်ငံတို့မှာတိုက်ပွဲတွေကြောင့်တန်းနဲ့ချီစစ်ပြေးဒုက္ခသည်တွေဖြစ်နေရတယ်ဆိုတာကိုလည်းအစီရင်ခံစာထဲမှာပြောထားပါတယ်2024ခုနှစ်အစီရင်ခံစာရဒုက္ခသည်အရေအတွက်တိတိတသားတိုးလာခဲ့တာကတော့ဆူဒန်နိုင်ငံမှာဖြစ်ပြီးတော့ပဋိပက္ခကြောင့်2023ခုနှစ်နှစ်ကုန်ပိုင်းမှာအိုးအိမ်ဆွန့်ထွက်ပြေးရသူဟာ 10.8% တန်းရှိခဲ့တယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းကလေးကဒီအိုးအိမ်ဆွန့်ထွက်ပြေးရတဲ့ဒုက္ခသည်ပြည်တွင်းဒုက္ခသည်အရေအတွက်ဟာ2023ခုနှစ်အတွင်းမှာ 1.3 တန်းကျော်ရှိခဲ့တယ်လို့ UNHCR ကပြောထားပါတယ်ရှင
်။အမေရိကန်နိုင်ငံမှာတော့ Florida ပြည်နယ်ဘက်မှာမိုးကြီးလေကြီးလေပြင်းရေကြီးမှုတွေကြောင့်ခီးလန့်တွေထိခိုက်ကုန်ပါတယ်။အမေရိကန်ပြည်တော်စု Florida ပြည်နယ်တောင်ပိုင်းမှာမိုးကြီးကျယ်ရွာသွန်းပြီးလေပြင်းတိုက်ခိုက်မှုတွေကြောင့်ရေကြီးတာတွေနဲ့လမ်းပိတ်ဆို့တာတွေဖြစ်ကုန်ပြီးလေရင်ခီးစဉ်တွေလည်းရာနဲ့ချီနှောင့်နှေးခဲ့ရပါတယ်။ရေကြီးမှုတွေကြောင့်တချို့နေရာတွေမှာကားတွေရေထဲမျောပါသွားတဲ့အထိဖြစ်ခဲ့ပါဗျ။ Florida ပြည်နယ်မှာနေရာတော်များများမှာမနေ့ကမိုးကြီးကျယ်ရွာသွန်းခဲ့ပြီး Fort Lauderdale မြို့မှာဆိုလို့ရှိရင်လည်းမြို့ထဲမှာရေကြီးတာတွေကြောင့်မြို့တော်ဝန်ကဗိုလ်ထူးနေညနေပိုင်းကစပြီးအရေးပေါ်အခြေအနေကြေညာခဲ့ရပါဗျ။ဒါ့အပြင်အဲ့ဒီမြို့နားက Hollywood မြို့မှာဆိုရင်လည်းကားမောင်းတဲ့သူတွေဟာနေ့လယ်ပိုင်းကတည်းကလမ်းတွေပေါ်မှာရေကြီးတာတွေနဲ့ကြုံတွေ့ခဲ့ရပါဗျ။ခင်ဗျာ The Voice of America, VOA. မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ဇွန်လ13ရက်ချက်တာရညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့လာရှိုနာကို TNL တပ်ဖွဲ့တွေရောက်လာပြီးစီးရတင်းမာမှုရှိနေတာပါရှမ်းပြည်နယ်လာရှိုမြို့ဤတဝိုက်မှာအင်အားများပြားနဲ့စုဖွဲ့ဝန်းရံလာတဲ့ TNL တပ်ဖွဲ့တွေကြောင့်လာရှိုအခြေဆိုင်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နိုင်ခြင်းအလားအလာများနေတယ်လို့လာရှိုဒေသခံတွေက VOA ကိုပြောပါတယ်လက်ရှိမှာတော့လာရှိုမြို့ပတ်ဝန်းကျင်ကလမ်းပိုင်းတချို့ကိုစစ်ကောင်စီဘက်ကစစ်ရန်တရားတွေနဲ့ဖြိုဖျက်ထားတယ်လို့လည်းပြောပါတယ်ဒီအကြောင်းအပြည့်အစုံသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့လာရှိုမြို့ပတ်ဝန်းကျင်ကိုတအောင်းလက်နက်ကင် TNL တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့နေပြီးမြို့ပေါ်မှာစစ်ပွဲဖြစ်နိုင်ခြင်းအလားအလာများနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့ TNL ထိန်းချုပ်ထားတဲ့နမ်ဆန်နဲ့နမ်တူမြို့ကိုလမ်းပန်းဆက်သွယ်ရေးဖြတ်တောက်ထားသလိုလာရှိုဒီဘောကြောင်မဲ့စားတဲ့လမ်းတွေကိုလည်းဒီလဂျွန်12ရက်ဗုဒ္ဓဦးနေ့ကစစ်ရန်တရားတွေနဲ့ဖြိုဖျက်ထားပါတယ်တကယ်လို့လာရှိုမြို့ပေါ်မှာစစ်ပွဲတွေဖြစ်လာပြီးဆိုရင်အရေးပေါ်လူနာတွေကိုတည်နိုင်ဖို့အတွက်မြို့ထဲမှာရှိတဲ့လူမှုကူညီရေးအသင်းအလုံးကိုစစ်ကောင်စီဘက်ကကြိုတင်ပြင်ဆင်ခိုင်းထားကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်။ကျွန်တော်တို့ကြားတော့ဆိုလေလာရှိုမြို့ပတ်ပတ်လေလို့ပြောတာလေတော်တော်လေးကိုအင်အားများနေလို့ပြောတာပဲ။အားလည်းအဓိပ္ပာယ်တော့ဒီကြောင့်ဖြစ်ခဲ့လေလာရှိုမြို့ပေါ်မှာရှိတဲ့ဝင်ကြီးအဖွဲ့တွေကသူကတခြားပြည်ဖွဲ့တွေကသူကအဝင်မခံနိုင်တဲ့ဒီလာရှိုမြို့ပေါ်မှာ group ဖွဲ့ထားတဲ့အဖွဲ့တွေကသူကတာဝန်ပြေးဖို့ကလာလာရှိတယ် မင်းရကွေတော်တော်အချင်းကြီးကူးတယ်ချက်ဖို့လာလာတော့85ရာခိုင်နှုန်းလောက်တော့ပြီးကြတာပေါ့
မန္တလေးနဲ့လာရှိုးလမ်းပန်းဆက်သွေးလမ်းကိုလည်းဖြတ်တောက်ထားတယ်လို့ပြောနေကြပေမဲ့လက်တလုံးမှာတော့လာရှိုးမြို့ပေါ်မှာအသွားအလာတွေရှိနေသေးကြောင်းဒေသခံတဦးကပြောပါတယ်လာရှိုးနဲ့မိုင်40လောက်ဝေးတဲ့နမ်မတူမြို့ပေါ်မှာတော့တိုက်ပွဲအခြေအနေမစိုးရင်ရပဲတီဘောနမ်မတူလမ်းကိုစစ်ကောင်စီဘက်ကဖျက်ဆီးထားလို့ကုန်းစည်စီးဆင်းမှုတွေပြတ်တောက်နေကြောင်းဒေသခံတွေကပြောပါတယ
်ချင်းရတော့ဟောလမ်းဆက်ကျော်ဒီမလေးလမ်းပေါ်လေတခြားလမ်းတော့ပြီးတော့ဆက်တယ်ဒီတလားတော့ဆက်လို့မရတော့ဘူးသူကပုံရလဲဖုန်းလိုက်တော့ဟိုဘောလုံးလောင်းတူးလိုက်တာပေါ့စားပွားလို့မရအောင်အဲ့ဒါမလန်းကြီးပဲအဲ့ဒါမအဲ့လမ်းပိတ်လိုက်တဲ့ဆိုတော့ကျွန်တော်တို့အပေါ်လုံးလမ်းမဆက်တယ်ရကုန်တက်တော့လာလေပုံရင်းလုံးလည်းတော့တက်လာတာပဲတောက်ဆောက်
ရှမ်းပြည်မြောက်ပိုင်းဒေသကစစ်ကောင်စီတပ်စခန်းအတော်များများကိုသိမ်းပိုက်ခဲ့တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနစ်ခွန်စစ်စင်ရေးဟာစစ်ရေးအရာအရှိန်အဟုန်ကောင်းကောင်းနဲ့အောင်မြင်မှုရနေချိန်မှာတရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်ပေးမှုနဲ့လက်အတော်ကြာအပြစ်ခတ်ရနာခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမိုးမိတ်မြို့မှာရှိတဲ့တအောင်းလက်နက်ကင် TNL ရဲ့စခန်းတစ်ခုကိုစစ်ကောင်စီကပေါင်900ဘုံးနဲ့တိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ရှမ်းမြောက်ဒေသမှာဒီပြိပခါကြောင့်နောက်တကြော်စစ်ပွဲတွေဖြစ်လာနိုင်ခြေရှိတယ်လို့အများစုကခန့်မှန်းနေကြပါတယ်ခင်ဗျာ
။လာရှိုနာကိုဒီ TNL တပ်ဖွဲ့တွေရောက်လာပြီးတော့စစ်ရေးတင်းမာမှုအခြေအနေရှိနေတာကိုကိုခမောင်စုံမင်းပြောပြပေးခဲ့တာပါ။အခုတော့စကိုင်းတိုင်းတွင်စစ်မှုထမ်းဖို့အသက်မပြည့်သူလူငယ်တွေကိုပါအထမဖမ်းဆီးနေတာပါ။စကိုင်းတိုင်းကံမလူမျိုးနဲ့ထန်းကုန်းတိုက်နယ်ကကြေးရွာ၃ရွာကိုစစ်ကောင်စီတပ်ကဇွန်လ12ရက်မနေ့ကစစ်ကြောင်းနဲ့ဝင်ရောက်ပြီးစစ်မှုထမ်းဖို့အတွက်မျိုးသား50ကျော်ကိုဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။အခုနောက်ဆုံးဖမ်းဆီးခံရသူတွေထဲအသက်မပြည့်သေးတဲ့14နှစ်အရွယ်လူငယ်တွေပါပါဝင်တယ်လို့ဒေသခံတွေကဆက်ပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုအခြေခံပြီးမိုက်သန့်စင်ပြောပြပေးပါအောင်ခင်ဗျာ။
ထန်းကုန်းတိုက်နယ်တွေကမိုးကြိုးပြည့်ခန့်တည်နဲ့အုံတော်ကြေးရွာတွေကိုဂျွန်လ12ရက်နေ့တုန်းကစစ်ကောင်စီနဲ့ပြူစော်တီပူးပေါင်းစစ်ကြောင်းဝင်ရောက်ပြီးတော့ကြေးရွာအတွင်းကအသက်14နှစ်ကနေအသက်50ဝန်းကျင်ရှိတဲ့အမျိုးသားအယောက်50ကျော်ကိုစစ်မှုထမ်းဖို့အတွက်ဆုပြီးတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းဒေသခံတယောက်ဖြစ်တဲ့ကိုစော်က VUE ကိုပြောပါတယ
်။မနေ့ကညနေ3နာရီဝန်းကျင်လောက်မှာဒီစစ်ကောင်စီဘက်ကဝင်ရောက်ပြီးတော့ကြေးရွာတွေကိုပိတ်ဆို့ပြီးတော့ဒီလိုဒီလူတွေကိုဖမ်းသွားတယ်ကွာစစ်မှုထမ်းမလုပ်မနေရဆိုပြီးတော့မဖြစ်မနေစစ်မှုထမ်းရမယ်ဆိုပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်ကွာအဲအုံလို့ဘက်ကဆိုဒီလူတွေအိမ်တိုင်ပြီးတိုင်ချင်းတိုင်တဲ့ဘက်မွေကိုလည်းမပစ္စည်းနဲ့မစားယူခဲ့ကြခေါ်သာနေဘက်ကတော့30လောက်ပါတယ်လို့ပြောရကြကျွန်တော်တို့ဒီမိုးကြိုးပြက်ကတော့အစိတ်လောက်ပါသွားတယ်ကွာအုံတော့ကတော့ဘလောက်ပါတယ်ဆိုတော့ဒီကြမပေးသေးဘူးကြ။အုံတော့တော့ပစ္စည်းဒီတိန်စင်းတိန်တပစ္စည်းပစ္စားမစားလူကားနဲ့တိုက်သွားတယ်ကြ။လူကတော့ဘလောက်ပါတယ်ဆိုတော့ကျွန်တော်တို့ဒီပို့ပေးပို့တာမရှိသေးပါဘူးနဲ့။50ကျော်လောက်ထိပါသွားပါတယ်ကြ
။ထန်းကုန်းတိုက်နယ်ကမိုးကြိုးပြည့်ခန့်တည်နေအုံတော်စတဲ့ကျေးရွာတွေဟာစစ်ကောင်စီရဲ့ပြူစော်တီကျေးရွာတွေအနီးမှာရှိတဲ့ရွာတွေဖြစ်တယ်လို့လည်းပြောတာပါ။လက်ရှိမှာဒေသခံတွေကိုအဲ့ဒီရွာတွေထဲမှာပဲဖမ်းဆီးထားဆဲဖြစ်ပြီးရွာကိုအထိုင်ချပြူစော်တီအဖွဲ့ဖွဲ့စည်းတာမျိုးလုပ်ဖို့စီစဉ်နေကြတယ်လို့လည်းပြောပါသေးတယ်။ဒီလိုစစ်ကောင်စီစစ်ကြောင်းကဝင်ရောက်ပြီးတော့ဖမ်းဆီးတာကြောင့်ဒေသခံတချို့ထွက်ပြေးနေတာရှိတယ်လို့စစ်ကောင်စီရဲ့ချင်းချောက်မှုကြောင့်ထွက်ပြေးနိုင်ကြသူတွေလည်းရှိတဲ့အကြောင်းကိုစော်ကဆက်ပြောပါသေးတယ်။
ဒီစော်ရီဖွဲ့တဲ့ရွာတွေရဲ့အတွင်းထဲကရွာတွေဖြစ်တယ်ဗျ။ဒါပေမဲ့သူတို့ကဒီသူလှုပ်ချင်တဲ့ရွာတွေတော့မဟုတ်ဘူး။သူကလည်းဒီတိုင်းနေနေရတဲ့အဲအဲသူကတော့ထွက်ပြေးတင်းချောင်းနေတဲ့လူတွေကတော့အဲ့ဒီရွာမှာမနေကြတဲ့လူတွေကတော့အားကြီးရှိကြပါကြ။အဲ့မှာကြံခဲ့တဲ့လူတွေတော့အခုတခါပြန်ဖမ်းတော့အခုတခါပြန်ပြေးစင်ရပေါ့။ပြေးတဲ့လူကပြေး။ခလာရ15နှစ်နဲ့သူတို့ဒီပြေးမြို့ကပြူတွေနဲ့ပေါင်းပြီးတော့တကြောင်ရှိတယ်ဗျအင်အား80လောက်အဲ့ဒီစစ်ကြောင်းကပဲသူ live ဆွဲနေဆွဲတာပါအဲလောလောဆယ်တော့သူတို့ရွာတွေဦးမှာပဲသူတို့အခြေပြုနေပဲအဲ့ရွာတွေကိုသူတို့သူတို့စစ်မှုထမ်းခံပြီးအဲ့ရွာတွေကိုပြစောသီးရွာပြစောသီးဖွဲ့ပြီးတော့အဲ့ရွာတွေမှာအထိုင်ချမဲ့အနေထားမျိုးတွေလုပ်နေရတယ်မလိုက်တဲ့လူဒီလိုမမီတဲ့လူမလိုက်တဲ့လူသူတို့ကအိမ်ချိတ်ပိတ်မယ်ကိုတို့အိမ်နေတိတ်မယ်ပေါ့အိမ်ကိုနေချိတ်ပိတ်မယ်တိတ်မယ်အိမ်နေပြတ်မယ်တဲမယ်ပေါ့ဒီပြည့်စရာဟုတ်တယ်ရှိသေးပါတယ်ဗျဒေတာကနေဒီမိတဲ့မိသားစုတွေရဲ့ဝါတွေလည်းရှိကြသေးတယ်ဗျအဲဒေတာကနေဒီထွက်ပြေးလို့တိတ်ချောင်းလို့မလွတ်တဲ့ဟာတွေလည်းရှိသေးတယ်
စစ်ကောင်စီကစကိုင်းတိုင်းကပြူစောတိကျွရရီနဲ့အဲ့ဒီပြူစောတိကျွရရီနဲ့နီးတဲ့ကျွရရီကဒေတာကန်တွေကိုစစ်မှုထမ်းမှုဖမ်းဆီးတာပြည်သူစစ်တပ်နဲ့တက်ခိုင်းတာမျိုးတွေအတင်းအဓမ္မလုပ်ပြီးတော့ပြူစောတိအဖွဲ့အားကောင်းစေဖို့နဲ့စစ်ကောင်စီအင်အား 60မထမ်းမနေရဥပဒေထုတ်ပြန်ပြီးတော့အခုနှစ်အစောပိုင်းကစလို့စကိုင်းတိုင်းအတွင်းမှာနေစစ်မှုထမ်းဖို့အစုလိုက်အပြုံလိုက်စစ်သား
စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေမြင့်ရှင်းလင်းနေတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါဒီလိုနေမြင့်ရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရေးအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေတာဖြစ်ပါတယ်ရှင်စကိုင်းတိုင်းထဲမှာတော့စစ်မှုထမ်းဖို့အသက်မပြည့်သူလူငယ်တွေပါအထမဖန်ဆီးခံနေရတာမအိမ်တန်းစဉ်ပြပြပေးခဲ့တာပါ ထိုင်းမြန်မာနယ်စပ်မှာဘန်ငွေ1000ဘိုးခန့်ရှိတဲ့စစ်အုံဆောင်ပစ္စည်းတွေဖမ်းမိခဲ့တာပါထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောင်မြို့ကစစ်ဆေးရေးဂိတ်မှာထိုင်းဘက်ငွေ1000ဘိုးလောက်တန်ဖိုးရှိတဲ့မြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့တရမဝင်စစ်အုံဆောင်ပစ္စည်းတွေသိမ်းဆည်းရမိခဲ့တယ်လို့ထိုင်းဘက်ကဆိုပါတယ်ဒီကြောင်းပြည်စုံကို VOA သတင်းတောက်အမိုင်းမှာပြပြပေးပါအောင်ခင်ဗျာထိုင်းမြန်မာနယ်စပ်မှာ
မြန်မာဘက်ကိုပို့ဆောင်မဲ့စစ်ပစ္စည်းတွေအပါအဝင်စတားလင်းလို့ခေါ်တဲ့အင်တာနက်ဆက်သွယ်တဲ့ပစ္စည်းတွေကိုလိုက်လံဖမ်းဆီးမှုတွေစုံစမ်းမှုတွေကိုနယ်မြေအာဏာပိုင်တွေကတင်းတင်းကြပ်ကြပ်လုပ်ဆောင်နေပါတယ်ဂျွန်လ17ရက်နေ့ညနေပိုင်းမှာတော့ဝှေ့ရင်ဖုန်စစ်ဆေးရေးဂိတ်မှာကုန်ပစ္စည်းပို့ဆောင်တဲ့အရက်ဖက်ကုမ္ပဏီတစ်ခုကကားတစ်စီးကိုစစ်ဆေးခဲ့ရမှာစစ်သုံးပစ စ်ပစ္စည်းတွေပါတယ်နောက်တစ်ခုကဟိုသူတို့သတင်းထဲမှာဖော်ပြထားတာတော့ဟိုပေါ့ပန်ပြောင်းနေနောက်ပြီးတော့ဟိုစကားပြောဆိုတူ uniform တို့ equipment တို့အဲ့ဒါတွေပါတာပေါ့တန်ဖိုးကဘတ်တန်လောက်ရှိတယ်ဆို
uniform တွေဆိုတာကတော့ထိုင်းနိုင်ငံထဲမှာတရားဝင်ရောင်းချနေတဲ့ပစ္စည်းတွေဖြစ်ပေမဲ့တခြားစစ်ဖက်သုံးကြီးကအင်ဂျီတွေစစ်ဖက်နဲ့တီစကားပြောဆက်တွေအများအပြားဖြစ်တဲ့အတွက်တရားမဝင်ပစ္စည်းတွေဖြစ်ဖန်းစီခဲ့တာဖြစ်ပါတယ်။မယောင်ဆောင်ခရိုင်မဲဆရိယံမြို့ကိုလိမ့်မှုပြီးပို့ဆောင်မဲ့ပစ္စည်းတွေဖြစ်ပြီးမြန်မာပြည်ကိုပို့မယ်မပို့ဘူးဆိုတာကတော့သေချာမသိရသေးပါဘူး။ဘယ်အဖွဲ့အစည်းတွေရဲ့ပစ္စည်းဖြစ်တယ်ဆိုတာကိုလည်းဘယ်သူမှထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဖန်းစီရမိတဲ့စစ်သုံးဆောင်တွေကိုတော့လက်တလုံးမှပိုင်ရှင်မဲ့ပစ္စည်းဖြစ်သိသိသွားမှာဖြစ်ပြီးပို့ဆောင်တဲ့သူတွေကိုအရေးယူနိုင်ဖို့ထိုင်းရနာပိုင်းတွေကစီစဉ်နေတယ်လို့လည်းသိရပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာမက်ဆော့ဘက်ကနေပြီးတော့ဒီမက်ဆရီယန်ဘက်ကိုပေးပို့မဲ့ဒီဘန်ငွေတသန်းဘူးကန်ရှိတဲ့စစ်သုံးဆောင်ပစ္စည်းတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့မိတာကိုမယေးမှာပြောပြခဲ့တာပါ။အခုတော့မြန်မာနိုင်ငံထဲမှာဆင်းရဲမွဲတေမှုအခြေအနေကမ္ဘာပိုင်အစီရင်ခံစာပေါ်သုံးသက်ချက်ကိုပြောပြပေးပါမယ်။မြန်မာမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေရွှေပြောင်းအခြေချနေထိုင်မှုနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ဘဝရှင်သန်ရေးကအတော်ကိုခက်ခဲလာနေတယ်လို့ကမ္ဘာ့ဘဏ်ကဇွန်လ17ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနေ့ကမနေ့ကထုတ်ပြန်တာဖြစ်ပါတယ်။မြန်မာဟာအိမ်နီးချင်းတွေလိုစီးပွားရေးအားကောင်းမလာပဲဆင်းရဲတွေနဲ့လာနေတယ်လို့လည်းနိုင်ငံပေါင်းစုံကစီးပွားရေးကိုနှစ်စဉ်စောင့်ကြည့်ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ဒီအစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။တုံသက်သူတွေကတော့အခုလိုဖြစ်လာရတာကမြန်မာနိုင်ငံမှာအာဏာသိမ်းပြီးစီးပွားရေးစီမံခန့်ခွဲမှုညံပြင်းလာကအဓိကအရင်းခံဖြစ်ပြီးပဋိပက္ခပုံပြင်းထန်လာတာကတော့ထက်ဆင့်အကြောင်းရင်းသာဖြစ်တယ်လို့ထောက်ပြကြပါတယ်ဒီအကြောင်းကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါချင်းနာဆင်ကြည့်ရှုကြပါအောင်ခင်ဗျာဟုတ်ကဲ့မြန်မာနိုင်ငံတဲစည်ရေးပဋိပက္ခပုံပြင်းထန်လာတာစီးပွားရေးမူဝါဒပုံမတည်ငြိမ်လာတာကြောင့်မိသားစုစာဝတ်နေရေးပိုခက်လာပြီးထုတ်ထုတ်တင်ပို့မှုတွေထိခိုက်လာနေတယ်လို့ဒီကမ္ဘာ့ဘဏ်အစီရင်ခံစာမှာအဓိကထောက်ပြထားပါတယ်ဒီအစီရင်ခံစာပေါ် NUG မြို့သားညီညွတ်ရေးအစိုးရရဲ့လက်စစ်နဲ့ဆိုရင်ဒုဝန်ကြီးလပိုင်မော်ထွန်းအောင်က
ဘောသိန်းကတော့ economic monitor လို့ခေါ်တဲ့ဒီ country report ပေါ့ ဒီနှစ်ထဲမှာပါထူလဲဆိုတဲ့ခါကျတော့ဒီမြောင်းလိုင်းနဲ့ဒီစစ်တပ်အာဏာသိမ်းတဲ့နောက်ပိုင်း၃နှစ်အတွင်းမှာတိတိတန်တာပေါ့နိုင်ပြည်ရဲ့ဒီစီးပွားရေးအဆောက်အုံကြီးယိုယွင်းတော့တာတွေနောက်ဒီဖုံဖြိုးရေးနှိမ်ကြွားတာတွေအဲဒီစီးပွားရေးပေါ့နော်ကုန်သွယ်ရေးလည်းပါတယ်ကုန်စည်နှုန်းကြီးမြင့်လာတယ်လည်းပါတယ်နောက်တစ်ခုကကျတော့ငွေကြေးတန်ဖိုးကျဆင်းလာပြီပေါ့နော်နောက်တစ်ခုကဒီ GDP ပေါ့ဒီတနိုင်ငံလုံးရဲ့ကုန်ထုတ်လုပ်မှုနဲ့ပေါ့နော်ဝန်ဆောင်မှုတန်ဖိုးဒါတွေကတိတိတသာကျဆင်းသွားတဲ့အတွက်ကြောင့်မလို့တာမန်ပြည်သူလူထုမှာဆင်းရဲဒုက္ခရောက်လာတယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြနိုင်တယ
်ဒီဆင်းရဲမှုနှုန်းကလွန်ခဲ့တဲ့2019ခုနှစ်မှာ24.8%သာရှိခဲ့တာကနေအခု2023-24မှာ32.1%ကိုထိုးတက်သွားပြီးကျန်တဲ့30%လည်းထက်တက်လာခြင်းရှိတယ်လို့အစင်ခန်းစာထဲမှာဖော်ပြထားပါတယ်။ဒါအပြင်တောနေကပိုဆင်းရဲပေမဲ့မြို့နေလူရန်စာဆင်းရဲလာမှုကပိုမြန်မြန်ကြီးဒီ6နှစ်အတွင်းဖြစ်လာနေတယ်လို့ထောက်ပြထားပါတယ်။ဒီတောနေစားသုံးသူကဒီကလာတဲ့600%ရှော့စားလာချိန်မှာမြို့နေကတော့20%အထိကိုရှော့စားလာတယ်လို့အစိုးရခန်းစားကဖော်ပြပါတယ်။ဒါအပြင်ကိုဗစ်မတိုင်ခင်ကာလထက်ဆင်းရဲသူနောက်ထပ်9,000တိုလာကနေရက်ရှည်ပြောင်းအလုတ်ကိုင်းဆုံးရှုံးဝင်ငွေကျဆင်းတာကြောင့်ဆင်းရဲမှုကျဆင်းရေးဆယ်စုနှစ်တစုကျိုးပန်းခဲ့တာတွေအလဟသက်ဖြစ်သွားတယ်လို့အစိုးရခန်းစားလည်းထောက်ပြခဲ့ပါတယ်။အခုလိုစီးပွားကြက်တဲပြီးဆင်းရဲတွင်ပုံနဲ့ဆိုင်လာရတဲ့အဓိကအကြောင်းကတော့စစ်ကောင်စီရဲ့စီမံမှုအားနည်းတာကြောင့်လို့သုံးသပ်သူတွေကထောက်ပြပါတယ်ဒီပေါ်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့မြန်မာဆိုင်ရာဥဆောင်ညွှန်ကြားမှုကိုလှဖုံးမြင့်က
အုတ်ထုတ်သူတွေရဲ့စီမံခန့်ခွဲမှုညံ့တာနံပါတ်1နော်အုတ်ထုတ်သူလူရန်စာနဲ့ဒီစီးပွားရေးအတိုင်းဝိုင်းနဲ့ရင်းနှီးကလောက်အခြေအနေမပြောနဲ့အဲ opposite ပေါ့နော်အဲ့လိုမျိုးနီနောဆွေးနွေးမှုမလုပ်တော့ဘူးဆိုတာနဲ့မြတ်ဒီတိတာထင်ရှားပါတယ်ဈေးွက်စည်းဝါးရေပေါ့တက်ရောက်မှုပါလေပြီးတော့နံပါတ်2ကတော့ဒီစစ်ပွဲတွေရဲ့လုံခြုံရေးမတည်ငြိမ်မှုတွေရဲ့နောက်ွယ်မှာစည်းဝါးရေလုပ်ဖို့အတွက်အနေအကြီးမှမဟုတ် risk ကအရန်များတဲ့အတွက်မတန်ဘူ
းဒီပေါ်လဖိုင်မော်ထွန်းအောင်ကလည်းသဘောတူပါတယ
်အဓိကအကြဆုံးကကျတော့ဒီစစ်ကောင်စီရဲ့အာဏာသိမ်းတဲ့ပုံကံမှုပေါ့နော်တိုင်းပြည်ရဲ့စည်းဝါးရေးအဆောက်အုံမကင်တွေတတ်ဘူးပေါ့နော်ဆာကာဆာရဲ့ဗဟိုဘန်ရောနောက်သူတို့တွေအနေနဲ့လုပ်နေတာတန်းကုန်နေပေါ့နော်ဒီငွေကြေးနီးလန်းနေပေါ့နောက်ဒီ export import တွေကိုကန့်တက်ပြီးရောပေါ့နော်ဈေးကွက်ကိုထိမှုကြိုးစားတယ်ခုနောက်ဆုံးဆိုရင်တနက်နဲ့ချိန်ပြီးရောပေါ့နော်ရွှေဆိုင်ပိုင်ရှင်တွေကိုတ냐တိုက်တယ်လို့မျိုးလုပ်တယ်ပေါ့နော်အလုံးမဖြစ်လာဘူ
းတစ်ချိန်တည်းမှာစစ်ပွဲနဲ့စစ်မှုထမ်းဥတွေကြောင့်လူကြီးတန်းကနန်းတွေချီရွှေပြောင်းကုန်ပြီးလူသားဈေးကွက်ထိခိုက်တာငွေကြေးဖောင်းပွားတာနဲ့မီးပိုပြက်လာတာတွေကြောင့်စိုက်ပျိုးရေးထုတ်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကြီးကြီးမားမားကျသွားတယ်လို့ဒီအစိုးရကစားမှဖော်ပြခဲ့ပါသေးတယ်အဲ့ဒီတော့ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းကိုလှဖုံးမြင့်က
အစွန်းရောက်တဲ့သုံးသက်ချက်မျိုးတွေကိုတော့ကျွန်တော်လက်မခံဘူး။အဲအားအကုန်လုံးကောင်းသွားမှာပါဆိုတော့ရေရှည်ကိုမကြည့်တဲ့အခုလက်တလောဆက်ပြီးအသက်ရှင်နေပြီးရောဆိုတော့အမြင်နဲ့လည်းကျွန်တော်မတူဘူး။ကျွန်တော်မြင်တာကတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေနဲ့ဆက်သွားရင်ပိုပြီးဆိုးရုံပဲပြည်သူတွေပိုခံစားရမယ်ဒါအထင်ရှားတယ်။သို့ပေမဲ့မြန်မာနိုင်ငံရဲ့တယံဇာတာဘောကြွယ်ဝမှုတပိုင်းအဲဘဲအဆိုင်ဆိုင်ထွက်တယ်။အဲ့ဒီအားတာချက်တွေရှိနေသေးတဲ့အတွက်ချွတ်ထုံကြရတယ်ဆိုတဲ့အခြေအနေမျိုးအထိတော့ရောက်ဖို့ကခဲရင်လိမ့်မယ
်ဒီရှေ့ဆက်ဖြစ်နိုင်ခြေပေါ်လဖိုင်မော်ထွန်းအောင်ကလည်း
ဒီဝေါ်ဘန်ကတော့အဲရှော့လိုက်ပြီပေါ့နော် GDP က 1% ပဲတက်တယ်ကျွန်တော်တို့ကုန်စည်နှုန်းက300ခန့်နှုန်းတက်တယ်ပေါ့နော်ဆိုတော့ကုန်စည်နှုန်းတက်ရုံတင်မကောက်တော့ဒီကျန်ငွေတန်ဖိုးကျဆင်းတာပေါ့နော်ငွေကြေးဆိုတာကဒီအာဏာရှိတဲ့လူတွေပေါ်မှာပြည်သူလူထုကဘယ်လောက်ထိယုံကြည်မှုရှိမရှိဆိုတာကိုမဲပေးစရာမလိုဘဲနဲ့ကိုပြရတဲ့ indicator လို့လည်းပြောလို့ရတယ်ပေါ့နော်တော့ဒီကြံွေတံဖိုးကြဆင်းနာရီရရှိဆက်ပြီးတော့ပို့ပြီးတော့ဖြစ်ပွားဖို့ရှိတယ
်တကယ်တော့အခုလိုစီးပွားရေးအကျက်တဲနဲ့စည်ရေးပဋိပက္ခတွေကြောင့်ငွေကြေးနဲ့လူသားရေးမြစ်တွေဆုံးရှုံးကုန်ပြီးရေတူရောရေရှည်ပါနိုင်ငံလာလာမကောင်းလာဘူးလို့သုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျမြန်မာနိုင်ငံတဲ့ဆင်းရဲမွတ်တေမှုအခြေအနေဆိုးလာတဲ့ကမ္ဘာပန်စင်ကစားပေါ်သုံးသက်ချက်ကျွန်တော်ပဲပြောပြပေးခဲ့တာပါအခုလိုသတင်းပေးဖို့ချက်ပြီးမှာတော့ဥောင်ခေမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့လူမအပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ Fury American တန်ကနေဇွန်လ13ရက်ချက်သရွေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေ Line to Meter 3252တို့ကနေည10:00နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ဒါအပြင် Fury ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့တိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြတာရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမရေကဏ္ဍနောက်တိုင်းရင်းသတင်းနောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒုစရိုက်လုပ်ငန်းဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်အနှစ်60ကျော်ကာလအတွင်းစစ်တပ်ကအချိန်ချင်းအာဏာသိမ်းလာခဲ့တဲ့မြန်မာနိုင်ငံမှာဥပဒေနဲ့ဆန့်ကျင်တယ်လို့သတ်မှတ်ထားတဲ့ဒုစရိုက်လုပ်ငန်းတွေရှင်သန်ကြီးထွားလာပြီးစစ်တပ်ကအသိအမှတ်ပြုနေတာကိုခံရကြောင်းဥအောင်ခင်ကသုံးသက်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဦးကျော်နေဝင်းကောင်းဆောင်နဲ့စစ်ဘုတစုအာဏာသိမ်းလိုက်တဲ့1962ကစပြီးတိုင်းရင်းသားပုန်ကန်မှုနဲ့မူရစေလုပ်ငန်းတဖြည်းဖြည်းကြီးထွားလာပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဘိန်းဖြူဟာကဘာကျော်မူရစေဖြစ်သွားပါတယ်။စစ်တပ်လက်အောက်ခံကာကွယ်ရေးဆိုတဲ့ပြည်သူစစ်ဟာဘိန်းမောက်ကိုလုပ်ငန်းမှာအဓိကပါဝင်ခဲ့တယ်လို့အခုလဲစစ်ကောင်စီနဲ့လက်အောက်ခံနေကြဆောင်တပ်ဟာနေဆက်ဒုတိယလုပ်ငန်းမှာအဓိကအခန်းကပါဝင်နေကြပါတယ်။မူရစေတိုက်ဖြည်းရေးကိုအစိုးရကကြွေးကြော်နေတုန်းတာဝန်ရှိစစ်ဗိုလ်တွေကဘိန်းလုပ်ငန်းကရတဲ့တဇိုးလက်ဆောင်တွေကိုလက်ခံနေတာကြောင့်မူရစေလုပ်ငန်းကြီးထွားလာတာဖြစ်ပါတယ်အခုခေတ်မှာကိုကနယ်ကြားဆောင်တပ်နဲ့ကရင်နယ်ကြားဆောင်တပ်တွေကိုလူသိများသလိုဘုန်နေဝင်းခေတ်ကကာကွယ်ရေးတပ်သားလော်စင်ဟာနဲ့ခွန်စာတို့ကိုဘိန်းပရင်အဖြစ်လူသိများပါတယ်ဝိုင်းမော်ကာကွယ်ရေးကိုခွန်စာကဦးဆောင်ပြီးကိုကကာကွယ်ရေးကိုလော်စင်ဟန်ကခေါင်းဆောင်ပါတယ်ကာကွယ်ရေးအဖွဲ့တွေကိုလွတ်လပ်စွာဘိန်းကုန်ကူးကွင်ပေးပြီးတရုတ်ဘဂပအန်ဒီယေကိုစစ်တပ်ကနှီးမျိုးစုံနဲ့ရင်ဆိုင်ပါတယ်။အဲ့ဒီခေတ်ကတော့တရုတ်ဘဂပအန်ဒီယေကိုဟန်တားဖို့ဆိုတဲ့ရွေချက်နဲ့ဗိုလ်နေဝင်းစစ်တပ်ဟာဒုစရိုက်လုပ်ငန်းတွေနဲ့အပေးအယူလုပ်ပြီးရပ်တည်ခဲ့ပါတယ်။အခုခေတ်မင်းအွန်လိုင်းတပ်ကဒုစရိုက်လုပ်ငန်းတွေကိုလုတ်ခွင့်ပြုတာနဲ့အတူတူပါပဲ။ဒါပေမဲ့ဘုန်နေဝင်းတန်တဲ့ဘိန်းမောင်ကိုကာကွယ်ရေးဟာအင်အားကြီးလာတဲ့တရုတ်ဘက်ကပကိုမတွန့်လှန်နိုင်တာကြောင့်1980နှစ်စမ်းမှာဝဒေသတစ်ခုလုံးတရုတ်ဘက်ကပလက်အောက်ကိုကျရောက်သွားပါတယ်။1981မတ်လ29ရက်နေ့မှာပြည်သူ့အသံဆိုတဲ့ဘက်ကပရေဒီယိုကိုစတင်အသံလွှင့်ပါတယ်။အဲ့ဒီအချိန်မှာယူနန်တရုတ်ထိုင်းတရုတ်ဟောင်ကောင်တရုတ်လူစုတွေပါမူရစေလုပ်ငန်းမှာပါဝင်လာပါတယ်။တရုတ်ဘိန်းမောင်ကိုလူပင်ဟောင်းဟာသူ့ဘိန်းလုပ်ငန်းကို1982ကရန်ကုန်ကိုရွှေ့ရမှာပြည်ထရေးဝန်ကြီးဘုံမူကြီးဘုံနီကိုကျပ်သိမ်း20ပေးရတဲ့မှတ်တမ်းရှိနေပါတယ်။ဒုစရိုက်လုပ်ငန်းလုပ်ဖို့ဝင်မလေးတဲ့တရုတ်ဒေသခံတွေဟာစစ်တပ်ရဲ့အပေါင်းအသင်းဖြစ်လာပါတယ်။မြောက်ပိုင်းရှမ်းညီနောင်အဖွဲ့ရဲ့ထိုးစစ်မတိုင်မီကကိုကန်ဒေသကိုနယ်ကြားဆောင်တက်တဲ့စစ်ကောင်စီလက်တွဲအုပ်ချုပ်ပါတယ်။ကာကွယ်ရေးတပ်နေရာကိုနေကြဆောင်တပ်နဲ့အစားထိုးလိုက်တာပါပဲ။ကိုကန်ဒုစရိုက်လုပ်ငန်းကခေါင်းဆောင်တွေကိုနေပြည်တော်မှာပွဲထုတ်ကုန်သူချင်းမြင့်တဲ့အထိရင်းနှီးကြပါတယ်။နေကြဆောင်တပ်တွေရဲ့စီးပွားရေးပုံစံကလည်းနေပြည်တော်ရဲ့မိသားစုစီးပွားရေးပုံစံမျိုးပါပဲ။နေပြည်တော်အသေးလေးတွေနေဆက်ဒေသမှာတည်ဆောင်ထားတယ်လို့ဖြစ်နေပါတယ်။နေပြည်တော်ကိုဆောက်လုပ်တဲ့ကော်မတီတွေထဲမှာလောစင်ဟာရဲ့ကော်မတီလည်းပါဝင်ပါတယ်။စစ်တပ်ရဲ့ထောက်ခံအားပေးမှုကြောင့်ဘိန်းမောင်ကိုကာကွယ်ရေးတပ်သားဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်သွားတဲ့လော်စင်ဟန်ဟာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့နေကြားဆောင်တပ်တွေအတွက်အားကြစရာဖြစ်လာပါတယ်။စစ်ကောင်စီအခြေအနေမကောင်းလို့နေကြားဆောင်တပ်ကိုခရင်အမျိုးသားတန်းလို့အမည်ပြောင်းလိုက်တဲ့ဘုံမူကြီးစောချစ်သူခေါ်စံမြင့်ဟာဒုစရိုက်လုပ်ငန်းနဲ့စီးပွားရေးလုပ်လို့အကျိုးအမြတ်များတာကိုအားကြနေပုံရပါတယ်။စောချစ်သူကစမီးဟာမင်းအောင်လှိုင်မိသားစုရဲ့လုံနီးလုံဟာအတိုင်းစီးပွားရှာနေပုံကို Justice for Myanmar ကပေါ်ပြပါတယ်။ကရင်နယ်ကြားဆောင်တပ်ရဲ့တပ်နယ်မြေ၄ခုကတိုင်ရင်း73ရင်းဟာ စောချက်သူကိုဘုံမူကြီးစံမြင့်လက်အောင်မှာရှိကြပါတယ်။တိုင်းရင်းတစ်ခုစီဟာစစ်တပ်ပိုင်မြမစီးပွားရေးကော်ပိုရိတ်မှာအစုရှယ်ယာတွေပိုင်ဆိုင်တယ်လို့သိရပါတယ်။နေကြဆောင်တက်ပိုင်ကုမ္ပဏီ၅ခုရှိပါတယ်ဒီကုမ္ပဏီ၅ခုကိုစောချက်သူကစံမြင့်ရဲ့မိသားစုကထိန်းချုပ်ထားပါတယ်စောချက်သူမှာသားနှစ်ယောက်နဲ့သမီးတစ်ယောက်ရှိပြီးသမီးဖြစ်သူဟာ UK နိုင်ငံ Northampton တက္ကသိုလ်ကစီးပွားရေးနဲ့စီမံခန့်ခွဲမှုပညာမှာဝယ်ရထားပါတယ်နေကြဆောင်တက်ရဲ့စီးပွားရေးလုပ်ငန်း၄ခုမှာဒါရိုက်တာအဖြစ်လဲပါဝင်နေသူဖြစ်ပါတယ်။သားနှစ်ယောက်ကတော့နေကြဆောင်တက်မှာဘုံမှုရာထူးရယူချပြီးငွေလိန်လုပ်ငန်းအပါအဝင်ဘက်ဆက်ကော်မတီ၉ခုမှာအစုရှယ်ယာရှင်ဒါရိုက်တာတွေဖြစ်နေကြပါတယ်။စောချက်သူရဲ့တိုင်ရင်းတွေဟာစစ်တပ်ပိုင်ကော်မတီမှာအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ကရင်နေကြဆောင်တက်ရဲ့စီးပွားရေးလုပ်ငန်း50ရာခိုင်နှုန်းကျော်ကိုစောချက်သူကဘုံမူကြီးစံမြင့်နဲ့သားသမီး3ယောက်ကပိုင်ဆိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ UK အစိုးရဟာစောချက်သူကစံမြင့်နဲ့လက်ထောက်ဖြစ်သူစောမင်းမင်းဦးတို့ကသာရွှေကုတ်ကိုကဒုစရိုက်လုပ်ငန်းနဲ့ပတ်သက်ပြီးတန်ခတ်အရေးယူထားပါတယ်။ဒါပေမဲ့ဘိမ်းမောင်ကိုလုပ်ငန်းကဘာမှာပြန့်နှံ့တယ်လို့နေကြဆောင်တက်ရဲ့ဝေလင်းလုပ်ငန်းဟာလည်းပြန့်နှံ့သွားနိုင်ပါတယ်ခင်ဗျာ။
မြန်မာစစ်တပ်နဲ့ဒီစရိုက်လုပ်ငန်းတွေတောက်လျှောက်တဆုံတရာပတ်သက်လာကြတာကိုဥအောင်ခေမြန်မာရေးတုံသက်ချက်အစီအစဉ်မှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့ကျမရေးခဏပါဒီတစ်ပတ်မှာတော့မြန်မာလူငယ်တွေဆေးလိမ့်နဲ့ဆေးရွက်ကြီးမသုံးဆွေးရေးမြန်မာနိုင်ငံတဲ့လှုပ်ဆောင်မှုတွေကိုပြောထားပါတယ်ဒီနေ့ကမ္ဘာဆေးလိမ့်မသောရေးနေ့မှာလူငယ်ကဏ္ဍလေးပေးလာခြင်းမြန်မာတွေမှာမြန်မာနိုင်ငံတဲမှာလည်းဒီလူငယ်တွေအတွက်ပညာပေးတဲ့သုတေသနလုပ်တာတွေရှိထားတယ်လို့ကျမရေးပညာရှင်တွေကပြောပါတယ်ဘလို့ပညာပေးတာနဲ့သုတေသနတွေ့ရှိချက်တွေရှိလာပါပြီလေဒီကြောင့် Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့ငိမ့်စာ Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation လုံမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန့်ကိုကျွန်တော်ပဲမေးထားပါရခင်ဗျာဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးစေမန့်ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့လကုံမှာကြာရောက်ခဲ့တဲ့ကမ္ဘာဆက်လိမ့်မတော့ရင်းနဲ့ဆက်ဆက်ပြီးပြီးခဲ့တဲ့ပတ်တုန်းကတော့ဆရာကြီးလူငယ်တွေရဲ့အခန်းကဏ္ဍကိုအဓိကထားပြောခဲ့တာမှာနိုင်ငံတကာမှာတော့ဒီလူငယ်တွေဥဆောင်ပြီးလုပ်တဲ့အားရစရာအားကျစရာလှုပ်ရှားမှုမျိုးတွေရှိလာတော့မြန်မာနိုင်ငံမှာရောဆရာကြီးဒီလူငယ်တွေအတွက်လက်ရှိဘယ်လိုအနေအထားရှိတာကိုဒီနေ့အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့မြန်မာနိုင်ငံမှာဆိုရင်တော့ပုံမှန်ရင်းလင်းပြောရလို့ရှိရင်ဒီလက်ရှိအခြေအနေမှာဒီတောင်းရှိသူတွေပေါ့လေဥပမာကျွန်တော်တို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအနေနဲ့ဒီစိတ်နဲ့စိတ်ကြီးတုံ့ပြန်မှုထွေးချို့ရေးကိုဒီဇိုင်းမမလုပ်နေတဲ့ခါကျတော့ကျွန်တော်တို့တွေနဲ့လုပ်နေတာလေးလုပ်ပေးခဲ့ပါတယ်ဥပမာကျွန်တော်ဆိုလို့ချင်းရကုန်တက္ကသိုလ်မှာဒီစိတ်နဲ့စိတ်ကြီးအတွက်ပစ္စည်းသုံးစွဲခြင်းနဲ့ဒီ e-secret ဟော EST ပေါ့လေ non-spoken device သုံးစွဲခြင်းနဲ့ပတ်သက်ပြီးတော့တိတိကျကျပေါ့လေသွားပြီးတော့ဟောပြောပွဲတွေပေါ့လေရကုန်တက္ကသိုလ်မှာသုံးချိန်တော့ကျွန်တော်လုပ်ခဲ့ပြီးဖြစ်ပါတယ်လူငယ်တွေကိုလည်းဒီ ESG နဲ့ပတ်သက်တဲ့ဥစ္စာတွေကိုဟောပြောပြီးဖြစ်ပါတယ်သူတို့လည်းလူလာလာနဲ့လက်ခံကြရတယ်နောက်တကအခုဆိုလို့ရှိရင်ကျွန်တော်တို့ research တွေပေါ့လေသုတေသနတွေ survey တွေပြီးတော့လုံတုံးလုံဆဲပဲရှိပါတယ်ကျွန်တော်ညီမနိုင်ငံရဲ့ figure တွေကိုရနိုင်ဖို့အတွက်ဆိုရနိုင်သလောက်လုပ်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ survey တွေလုပ်တဲ့ project တွေဟိုလှုပ်ဆောင်နေတယ်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ project စီမံကိန်းတွေကနေပေါ့နော်ဆရာတို့အဓိကထူးထူးခြားခြားစပြီးတော့ဘာတွေ့ထားတာရှိလဲဆရာကြီ
းဟိုနမူနာအပြင်ကျွန်တော်တို့ရန်ကုန်တမြို့ထဲမှာဒီ ESD EC online ရာနဲ့ရောင်းချနေတဲ့ဆိုင်ပေါင်း80ကျော်တော့ရှိတယ်။အဲ့တော့ကျွန်တော်တို့လုပ်ထားကြည့်ပြီးရန်ကုန်တမြို့ထဲရှိတယ်။နေပြီးတော့မန္တလေးမော်ရမြိုင်လိုမြို့ကြီးတွေမှာဆိုလို့ချင်းလည်းဒါတွေရောင်းချနေတာအများကြီးပါပဲ။ဒီလိုတိုင်းတာနေလို့မလုပ်ရသေးဘူးလေ။အဲ့တော့လူငယ်တွေကိုတော့ကျွန်တော်ပညာပေးတဲ့လူငယ်ကျွန်တော်တို့လုပ်တယ်နောက်တစ်ခါဟိုပြီးခဲ့တဲ့နှစ်ကမေလမှာပါပဲ။ချင်းပိုင်မှာကျွန်တော်တို့မီဒီယာ၃ခုပေါ့၃ခုပေါ့လေကျွန်တော်ပါဝင်နော်ဆန်တော်ကြီးသတင်းစာကအေဒီတာတူရယ်နော်ကဖရီးလန့်ဗီဒီယိုဂျာနယ်လစ်တူရယ်တွားရောက်ပြီးတော့ workshop ထူးတက်ခဲ့ပါလေအဲ့ဒါကလည်း electronic spoken device ဒီသုံးစွဲခြင်းကြောင့်ဒီလူငယ်တွေဟိုအဲ့နဲ့ပတ်သက်တဲ့ဒီ knowledge တွေကိုပေးနိုင်ဖို့အတွက်ဘယ်လိုပေးမလဲဆိုတာကိုဒီမီဒီယာသမားတွေအနေနဲ့ပြန်လုပ်ပြန်ပြီးတော့ပေးဖို့ဆိုပြီးတော့တက်ခဲ့ခြင်းဖြစ်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသတင်းစာတွေမှာဆော်မားရေးရညိုတွေမှာလို့တွေကိုကျွန်တော်ပါဝင်တွားတက်ခဲ့လို့ဆိုတာ လောက်ထားလာမျိုးရှိခဲ့ပြီးပါတယ်။ဆိုတော့လူငယ်တွေရဲ့ဟိုတုံ့ပြန်မှုအနေနဲ့ကတော့အားလုံးဒီတိုင်းပဲဒီချိန်မှာကတော့သတင်းတော့ဒီချိန်မှာတော့ဒီလောက်ပဲကျွန်တော်တို့တုံ့နိုင်ပါမယ်။ဟိုသတင်းစကား knowledge ပေးုံနဲ့ information ပေးုံမဟုတ်လို့သတင်းစကားပေးုံလုံးနဲ့အားလေလုတ်တင်နေစတာပါဘူး။တုံ့နိုင်အောင်ကျွန်တော်တို့ပညာပေးတဲ့အစီအမံပဲရှိပါလိမ့်မယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလောလောဆယ်မှာဆရာတို့တွေ့ရှိထားကြရပါတော့เนาะဒီစေလိမ့်နဲ့စေရကြီး30သူအနေထားဟိုလူငယ်ရောလူကြီးရောပေါ့เนา
ะဟုတ်ကဲ့
ဒီနောက်တည်ဆုံမှုအနေထားဆက်လက်တောက်ပြီးတဲ့သူရယ်ဘလောက်ရခဲ့လို့လောက်ကဟို
ဟုတ်ကဲ့
ဘလောက်ထိချမ်းမိုင်းထိခိုက်နေလဲပေါ့เนาะအဲ့ဒီအချက်လက်လေးတွေရောလူငယ်တွေအားလုံးသိအောင်ဆရာတရားနေပြောပြလို့ရမှာ
ဟုတ်ကဲ့ကျွန်တော်တို့လောလောဆယ်နောက်ဆုံးလုပ်ထားတဲ့ဟိုနောက်ဆုံးဆိုတော့မှဒီ2000နစေမတိုင်မီပေါ့လေအဲ့လိုပဲပြောကြပါလို့လောက်ထားတဲ့စီးရင်စီးရအများရမြန်မာနိုင်ငံမှာစီးရင်နဲ့စီးရကြီးတဲ့ပစ္စည်း30မှုကြောင့်တည်ဆုံးတဲ့ဥယျာဉ်က6000ခွဲလောက်ပေါ့လေ9000လောက်ပေါ့လေအဲ့အဲ့ဒါနှစ်စဉ်တည်ဆုံးနေကြတာပေါ့လေဒါလူကြီးလူငယ်အားလုံးပေါ့လေဒါကတော့လူထိခိုက်ဒေနေတဲ့ဖြစ်ကပါနောက်တစ်ခါစီးပွားရေးကဆုံးရှုံးမှုရှိတယ်တစ်နှစ်ကို2.4 trillion jets ပေါ့လေအမေရိကန်ဒေါ်လာဆိုလို့ရှိရင် 1.6 million ပေါ့အဲ့ဒါကျွန်တော်နိုင်ငံမှာနှစ်စဉ်ဆုံးရှုံးလျက်ရှိတဲ့ကြကပါအဲ့ဒါကျွန်တော် GDP ရဲ့ 3.3% ရှိပါတယ်အာဆိုလို့ရှိရင်စီးပွားရေးရဆုံးရှုံးမှုဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီတိုင်းပြည်ရဲ့ GDP ရဲ့3.3%ရခဲ့လို့ဆိုတော့ဒါတော်တော်များတဲ့သဘောရှိတာပေါ့နော်ဒီဈေးလေးကြောင့်ဆုံးရှုံးရတာ
ဟုတ်ပါတယ်အဲ့တော့
ဟုတ်ကဲ့
ဒီဥစ္စာတွေကကျွန်တော်တို့ဈေးလေးနဲ့ဈေးရကြီးထွက်ပစ္စည်းသုံးစွဲမှုထိန်းချုပ်ရေး prevention အတွက်ကိုသုံးဆွဲလိုက်မယ်ဆိုလို့ရှိရင်ဘလို့ဘာလို့သုံးဆွဲလို့ဆိုတော့အခုကျွန်တော်တို့မီဒီယာအနေပြီးတော့ပြောတာမျိုးအပါအဝင်ဆင်းလိပ်ကင်းစင်တဲ့ဇုံလေးတီထောင်ပေးတာမျိုးတွေပါအပါအဝင်လုတ်ပေးမယ်ဆိုလို့ရှိရင်ကာကွယ်ရေးဘဏ်ကိုဗောက်ချပြီးလုတ်မယ်ဆိုလို့ရှိရင်အဲ့ဒီကာကွယ်ရေးဘဏ်ကိုသုံးဆွဲတဲ့ငွေတစ်ချက်ဖို့သုံးဆွဲလို့ရှိရင်နော်2033အိမ်မှာသူတို့ကပြန်ပြီးတော့225ချက်ဖို့ပြန်မြတ်တယ်ဆိုပြီးတော့ဒီဝိုင်းပညာရှင်တွေကကွတ်ချက်ထားတာရှိပါတယ်နော်မရှုံးနဲ့ပြင်ဒီတိုင်းသွားနေရင်တော့ကျွန်တော်တို့ကသွားတယ်ဒါဆုံးရှုံးနေမှာစရိုက်သွားနေမှာပဲဒါတလေနဲ့ဆေးရကြီးကပစ္စည်းသုံးဆမှုကိုတူတူပြီးတော့ကာကွယ်တားဆီးလိုက်လို့ရှိရင်ရနိုင်မှာအကျိုးမြတ်ကိုပြောတာ
ပါဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီတိုင်းပြည်တစ်ခုလုံးအတွက်ကြည့်တာအပြင်ပေါ့နော်နောက်ဒီမိသားစုတွေမှာရောဆရာကြီးဆေးလေးနဲ့ဆေးရကြီးသုံးဆမှုကြောင့်ထိခိုက်တာတွေကိုတွေ့ထားသေးလားဆရာ
ဟုတ်တယ်ဆရာတလေတောက်ချင်းတော့နှီးနွယ်ပြီးဖြစ်ပေါ်တဲ့ယောဂါတွေကြောင့်ဆေးုံတက်ရမယ်ဆေးုံတက်လို့ရှိရင်ဆေးကုကတွေကိုပြီးအဆေးကုကတွေကိုနဲ့နေကိုအယောဂါရှာရတာမျိုးအမဓာတ်မှန်ရိုက်ဖို့ဝေဖို့ဖို့အတွက်ပစ္စည်းကရိယာတွေဟိုနိုင်ငံတော်ကပြပြပြည်သူတွေကလည်းယင်းနှီးထားတာပါအဲ့ငွေဝယ်ပြီးတော့ပစ္စည်းတွေဝယ်ထားတာပါအဲ့ပစ္စည်းအရင်းနှီးတွေရှိတယ်။နောက်သုံးဆွဲတဲ့ဆေးကန်ဆာတော့ဖြစ်ဖြစ်လို့ရှိရင်အဆုတ်ကန်ဆာလို့ဖြစ်မဲ့လို့ရှိရင်သုံးဆွဲမဲ့ပစ္စည်းနော် radiation ဓာတ်ရုံကြီးကိမရီယံဓာတ်ရုံကြီးကင်းတဲ့ဆက်အဲ့လိုမျိုးတွေယင်းနှီးရပါတယ်ယင်းနှီးတဲ့ကုန်ငွေတွေရှိပါမယ်။နောက်မိသားစုတယောက်အတွင်းမှာလည်းအဲ့ဒီလူကဝင်ငွေရှိနေတဲ့ဦးစီးဖြစ်သူကဆေးုံတက်ရပြီဆိုလို့ရှိရင်သူ့ရဲ့ဝင်ငွေကညော့သွားပါပြီ။သူ့ရဲ့မိသားစုဝင်ငွေညော့သွားပြီ။တော့ထို့အပြင်သူကလုံးလုံးနေတဲ့အလုပ်ရှင်တွေမှာလည်းလုံအားညော့သွားပြီ။နောက်သူကခွင့်ယူမယ်ဆေးခွင့်ယူမယ်ဆိုလို့ရှိရင်ဆေးခွင့်တွေလည်းပေးရတဲ့အတွက်ကြောင့်အလုပ်မလုပ်ရတဲ့ရက်တွေညားသွားပြီ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီမိသားစုဝင်ငွေထိခိုက်လာတဲ့အခါမှာနောက်ဆက်တွဲထိခိုက်လာတာတွေကဆရာတို့တွေ့ရှိထားသေးလားဆရာ
။ဟောအဲ့ဒီအခါမှာကလေးတွေတဲ့သူမိသားစုရဲ့ဝင်ငွေကကျသွားပြီဆိုလို့ရှိရင်တောင်းထားတဲ့ကျောင်းနေတဲ့ကလေးတွေရဲ့တောင်းစည်းရဲ့ဒီဘက်မှာရောသွားပြီ။တအိမ်လုံးတွေစားမဲ့တောင်းမဲ့အစားတော့ဈေးကလည်းခြွေတားပြီ။ဘောဆိုတော့အင်တော်ဦးစည်းကိုစိတ်ကူပေးရတော့မှာဟုတ်။အဲ့တော့အဲ့ဒီဆုံးရှုံးမှုတွေလည်းအများကြီးဖြစ်လာမှာဖြစ်ပါတယ်။တက်တိုက်ပြီးတော့ဒီကလေးတွေရဲ့ပညာရေးကိုထိခိုက်သွားတဲ့အတွက်ကြောင့်ကျောင်းထွက်လာရတာ၊ကျောင်းမနေနိုင်တာ၊စာတော်ရဲသားနဲ့ကျောင်းမတက်ရတဲ့ဟာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။အာစိတ်တောက်တဲ့လူတယောက်ရှိနေခြင်းကြောင့်အဲ့ဒီမိသားစုမှာဆုံးရှုံးရမဲ့လူမှုရေးနဲ့ပညာရေးစီးပွားရေးဆက်ဆံရဆုံးရှုံးမှုတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာလူငယ်တွေနောက်ဆုံးပေါ်ဆေးလေးနဲ့ဆေးရကြီးမတုံးဆဲ၍မြန်မာနိုင်ငံရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်ပြောပြခဲ့တဲ့ကျမိုင်ကဏ္ဍမှာနောက်ဆက်တည်ရှိခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပါရခိုင်ဘက်စစ်တွေမြို့နယ်ကပြိုင်းဖြူကြီးရွာမှာဒေသခံနှုတ်စစ်ကြောရေးတဲ့သေဆုံးရတာနောက်ကချင်ဘက်ဝိုင်းမော်မှာလည်းလက်နက်ကြီးကြပြီးအရသာနှုတ်သေဆုံးရတာနဲ့နောက်ချင်းပြည်နယ်ထဲမှာတော့အေအေအာခတ်တက်တော်လှုပ်ရှားမှုတွေရပ်တန့်ပေးဖို့ချင်းလဲကောင်စီကတောင်းဆိုတာပါဝင်တိုင်းရင်းသတင်းတွေကိုပြပြထားပါတယ်ဒီအစီအစဉ်ကတော့ အဖီဗီယာလို့သူကခေါ်တဲ့နေဆက်ဒေတာတိုင်းသတင်းတော်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဆင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနန်ဆက်ဒေသဟာတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်စစ်တွေမြို့နယ်ပြိုင်းဖြူရွာကဖမ်းဆီးခံထားတဲ့ဒေသခံပြည်သူတွေတဲက2ယောက်ကတော့စစ်ကြောရေးမှနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့တေဆုံသွားပါတယ်ကချင်ပြည်ဝိုင်းမော်မြို့နယ်ထဲလက်နက်ကြီးကြီးကြားရောက်မှုကြောင့်အယက်သား2ယောက်ထိမှန်တေဆုံသွားပါတယ်တည်င်းလွာတွေတဲမှာတော့ချင်းပြည်နယ်မှာအေးအနေနဲ့စီရေးလှုပ်ရှားမှုအုတ်ချုပ်ရေးဖော်ဆောင်နေမှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကတောင်းဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်စစ်တွေမြို့နယ်ပြိုင်းဖြူရွာကဖမ်းဆီးခံထားရတဲ့ဒေသခံပြည်သူ50ကျော်ကနေရောက်ဟာစစ်ကြောရေးမှနှိပ်စက်ခံရမှုတွေကြောင့်တေဆုံးသွားပါတယ်ဖမ်းဆီးခံရတဲ့ပြိုင်းဖြူရွာသား50ကျော်ကိုအမတ်တရဲစခန်းကနေစစ်တွေထောင်ကိုဇွန်လ9ရက်နေ့ကပြောင်းရွှေ့လိုက်တာဖြစ်ပါတယ်အဲ့ဒီထဲက3ယောက်ဟာနှိပ်စက်ခံရတဲ့ဒဏ်ရာတွေကြောင့်စစ်တွေဆေးရုံမှဈေးကူတနေရင်2ယောက်ကဇွန်လ17ရက်နေ့မှာတေဆုံးသွားတာလို့နီးစပ်သူတယောက်ကပြောပါရဲအခုဖမ်းဆီးခံထားရတဲ့ပြိုင်းဖြူရွာသားတွေထဲကအချို့ကိုမတရားအသင်ဆက်တွယ်မှုပုံမှန်ဆက်ခွန်တဲ့ရဇဒတ်ကြီးဥပရေပုံမှန်188တို့နဲ့စစ်တပ်ကအမှုဖွင့်ထားတယ်လို့ဆိုပါရဲ
ကချင်ပြည်ဝိုင်းမော်မြို့နယ်တဲ့လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့လို့အရက်သား2ယောက်တေဆုံးပြီး9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဇွန်လ17ရက်နေ့ကဝိုင်းမော်မြို့နယ်အမှတ်1ရပ်ကွက်တဲ့လက်နက်ကြီးကြီးပောက်ကွဲပြီးအမျိုးသမီး1ယောက်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အသက်65နှစ်အရွယ်ဒေါ်အေးလှိုင်ကြီးစားထိမှန်ပြီးပွဲချင်းပြီးတေဆုံးသွားတာဖြစ်ပါတယ်ဇွန်လ10ရက်နေ့ညကလည်းဝိုင်းမော်မြို့နယ်ဖတ်ချူရွာရဲလက်နေကြီးကြီးပောက်ကွဲခဲ့လို့အရက်သားတယောက်တေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်အတွင်းရှိတအန်းမျိုးသားတပ်မတော် TNL ရဲ့တပ်စခန်းကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့ရမှာတပ်ဖွဲ့ဝင်3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မိုးမိတ်မြို့နယ်ပန်တင်ရွာနဲ့မန်ပင်းရွာအကြားရှိတအန်းတပ် TNL ရဲ့တပ်စခန်းကိုဇွန်လ9ရက်နေ့ညနေပိုင်းမှာစစ်တပ်ကလေကြောင်းကနေပေါင်900ဘုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ BSLF TNL ပြန်ကြားရေးတာဝန်ရှိသူလွေးရည်ဦးကပြောပါတယ်ဇွန်လ10ရက်နေ့ကနေဇွန်လ9ရက်နေ့အထိ TNL တပ်ဖွဲ့တွေရှိတဲ့နေရာတွေဘက်ကိုစစ်တပ်ကလက်နက်ကြီးနဲ့ဆဲကြိမ်ထပ်မံပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုပစ်ခတ်နေတာဟာ Hiking တဘောတူညီချက်အရစစ်တပ်နဲ့မြောက်ပိုင်းညီနောင်မဟာမိတ်တို့အကြားအပစ်ခတ်ရထားကြတာကိုစစ်တပ်ဘက်ကချိုးပေါက်နေတာလို့လွေးရည်ဦးကပြောပါတယ်
ရှမ်းမြောက်ဒီပေါ်မြို့နယ်တဲကပြည်ထောင်စုလမ်းမကြီးမှာခရီးသွားပြည်သူတွေကို TNL တပ်ဖွဲ့တွေကလမ်းမဆောင်ဆိုင်ပြီးစစ်ဆေးမေးမြန်းမှုတွေလုပ်နေပါတယ်ဇွန်လပထမပတ်ကလေးကစပြီးဒီနေ့ထိဒီပေါ်နဲ့ဘော်ကျူကြားလမ်းပိုင်းမှာစောင့်ပြီး TNL တပ်ဖွဲ့တွေကခရီးသွားကားတွေကိုစစ်ဆေးနေကြောင်းနဲ့ကိုကံဘက်ကလာတဲ့မှတ်ပုံတင်ကိုင်းထားတဲ့လူငယ်လေးတွေကိုအခုစစ်ဆေးနေပါတယ်တချို့ဆိုရင်ပတ်စံကြက်သိန်း၁၀ချီနဲ့ပြန်လာရွေးခိုင်းတယ်လို့မန်လေးသွားမဲ့လာရှူဒီတာခန့်တယောက်ကပြောပါတယ်အထူးသဖြင့်မြောက်ဝတီသွားမယ်ဆိုတဲ့လူငယ်တွေကိုကားပေါ်ကနေဆင်းခိုင်းပြီးနေရက်ပြန်ခိုင်းတာရှိတယ်လို့ပတ်စံကြက်သိန်း၄၅၀နဲ့ပြန်လဲရွေးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်
စစ်ရဲအခြေအနေတင်းမာနေတဲ့ချင်းပြည်တိတိမ်မြို့မှာအိန္ဒိယမြန်မာနယ်စပ်ကိုဆက်တွယ်ရမှာအချက်ချာကြတဲ့သဒ္ဒါနစီးကိုစစ်ကောင်စီတပ်ကဖောက်ခွဲဖျက်ဆီးလိုက်ပါတယ်တိတိမ်မြို့ကနေချင်းပြည်နယ်မြောက်ပိုင်းအဆုံးစွန်ဒေသတွန်းဆန်မြို့နယ်ကြီခမ်းမြို့တို့ကိုဆက်တွယ်သွားလာရမှာအထူးအသုံးပြုတဲ့ဇလွေချောင်းကူကွန်ကရစ်တပ်သားကိုဇွန်လ10ရက်နေ့မှာစစ်ကောင်စီကဖောက်ခွဲဖျက်ဆီးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဇလွေချောင်းကူတပ်သားဟာတွန်းဆန်မြို့ကနေ73မိုင်ခန့်အကွာမှာတည်ရှိနေပြီးအလဲကနေကျိုးသွားတဲ့အတွက်ဖြတ်တန်းသွားလာလို့မရတော့ဘူးလို့ဆိုပါတယ်။ဒီတိမ်မျိုးကနေရစ်ကော်ဒါမျိုးကိုဆက်သွယ်တဲ့အိန္ဒိယမြန်မာအမတ်နဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမနီပူရမြစ်ကူမန်ဆောင်တရားကိုလည်းစစ်ကောင်စီတပ်ဖွဲ့ကဇွန်လ၈ရက်နေ့မနက်ပိုင်းမှာဖောက်ခွဲဖျက်ဆီးလိုက်ပါတယ်။
အမျိုးသားငွေငွေရေးအစိုးရအန်ယူဂျီလက်အောက်ရှိပီဒီအက်ပတ်ရင်တပ်ဖွဲ့တွေစီကိုပြီးခဲ့တဲ့မေလ၃ရက်အပတ်ဝင်ရဲနဲ့တပ်သား၄၅ယောက်အလင်းဝင်ခဲ့တယ်လို့အန်ယူဂျီကဇွန်လ၁၇ရက်နေ့မှာထုတ်ပြန်ပါတယ်စစ်တပ်ကအရာရှိအဆင့်ဘူမှု၃ယောက်ဘူဂျီ၁ယောက်ဘူ၁ယောက်နဲ့လူရဲအုပ်၁ယောက်အပါဝင်စစ်သားနဲ့ရဲစုစုပေါင်း၄၅ယောက်ဟာပြည်သူ့ဘက်ကိုအလင်းဝင်ခဲ့တာဖြ ီလို့ထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းမျိုးသားပိုင်နက်နေမြည်တဲ့အရခတက်တော် ULAAA အနေနဲ့စစ်ရေးလှုပ်ရှားမှုအုပ်ချုပ်ရေးဖော်ဆောင်နေမှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်။
အရခတတော် ULAAA အနေနဲ့ချင်းပြည်အတွင်းဒီသူလူထုရဲ့သဘောထားဆန္ဒမပါဘဲအတင်းအကျပ်အုပ်ချုပ်ရေးဖော်ဆောင်နေတာကတိုင်းရင်းသားချင်းချင်းကြားမလူလားအပ်တဲ့လူမျိုးရင်းနဲ့စစ်ရေးပြပခတွေကိုဖြစ်ပေါ်လာနိုင်လို့ရက်တန့်ပေးဖို့တောင်းဆိုထားပါတယ်။ဇွန်လ10ရက်နေ့ကကြီးညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးချင်းလန်းကောင်စီရဲ့အတွင်းမူစလိုက်ပေါ်ကယခုလိုပြောပါတယ်
အကျွန်တော်တို့တိုင်းသားညီကိုချင်းချင်းဖြစ်တဲ့ပုံရံတူကိုကျွန်တော်တိုက်နေတာဖြစ်တယ်။အဲဒီမျိုးသားလုံးလုံမြောက်ဖို့အတွက်စူပေါင်းပြီးတော့ကျွန်တော်တို့လုပ်နေတဲ့အချိန်မှာဂျေမောလေးတွေကအဆဂရူတဆိုင်နဲ့အပြန်လန်းဘေးစအတိမပြုပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့အိမ်ကြီးချင်းဖြစ်တဲ့ ULA အနေနဲ့အဲလိုမျိုးလုပ်ရတဲ့မျိုးကိုတော့ဆောင်ရှားပေးဖို့အတွက်ကျွန်တော်တို့ကမြစ်တရက်ခံပြီးမှတိုက်တွန်းလို့ဆိုတာဖြစ်တဲ့ပေါ့ ULA ကိုဟိုစီအရာနိုင်ငံရေးအရာတွားပြီးတော့မှဒီစင်ခေါ်တဲ့အပိုင်းတွေအနေနဲ့ဆက်တော့ဒီလာမဟုတ်ပါဘူးဆိုရင်ဟာလေဒါကျွန်တော်တို့ဖက်ကနေတော့ပြောလို့ပါတယ်ဒီဟာကိုတွေ့ရှုံဆွေးနွေးနိုင်ရဲ့အတွက်ကိုကျွန်တော်တို့ကချင်းကတ်တာဖြစ်ပါတယ်
အေအနေနဲ့ပလဲဝတမျိုးနဲ့လုံးကိုတိမ့်ပိုက်ထိမ့်ချုပ်ပြီးအုပ်ချုပ်ရေးလုပ်ငန်းတွေပေါ်ဆောင်လာတဲ့နောက်ပိုင်းမှာချင်းလန်းကောင်စီကပထမဆုံးအကြိမ်တရားဝင်သဘောထားထုတ်ပြန်လာတာဖြစ်ပါတယ် ULAA ဟာချင်းပြည်အတွင်းအရက်သားချင်းပြည်သူတွေကိုအတင်းအဓမ္မတက်သားစုဆောင်းတာအုပ်ချုပ်ရေးရန်တရားကိုပေါ်ဆောင်နေတယ်လို့တိုင်းသားချင်းချင်းအပြန်လန်းလေးစားအတိမတ်ပြုမှုကိုလစ်လူရှုပြီးလွတ်လပ်စွာပြင်ရတင်ကြားခွင့်ဘာသာရေးလွတ်လပ်ခွင့်တွေကိုဒါစီပိတ်ပင်တာအခြေခံလူခွင့်ရေးတွေကိုချိုးဖောက်နေတာကြောင့်စိတ်မကောင်းဖြစ်ရတယ်လို့ချင်းလန်းကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်စုပေါင်းတော်လှန်နေတဲ့ကာလမှာတိုင်းသားတွေကြားချစ်ချင်ရင်းနှီးမှုအပြန်လှန်ယုံကြည်မှုကိုထိခိုက်ပျက်ပြားစေတဲ့အပြင်တော်လိုင်းလန်းစင်ကိုနှောက်နှေးစေတယ်လို့ချင်းလန်းကောင်စီကဆိုပါတယ်ဇွန်လ10ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့လက်ဝမြို့နယ်မှာဒေသခံပြည်သူတွေကိုအတင်းအဓမ္မစစ်သားစုဆောင်းတာမျိုးမရှိဘူးလို့အေအေပြောရေးဆိုခွင့်ရှိသူဦးခိုင်တုခတ်ကပြောဆိုခဲ့ပါတယ်
ဒီဘာဇမန်နီပြီးကလူပိလခါလို့နောက်ဘာဇမန်လာဆိုပြီးကကျွန်တော်တို့မှာရက်ပံမျိုးလုံနေရတဲ့အနေအထားမျိုးပါအတန်းအဓမ္မစိတ်သာစုဆောင်းကြတာမလိုပါကျွန်တော်တို့အဖွဲ့အစည်းမူဝါဒရာဇာတူတူတယောက်ကိုလေသူသူ့ရဲ့ဆန္ဒမပါဘဲကျွန်တော်တို့တွေဒီနေ့ထိအတန်းအကြစုဆောင်းနေဆိုတော့အလုံးဝမဟင်းပါနောက်ပြီးလို့ငယ်အရေမရောက်သိရင်အဒီလူငယ်ဒီတက်ထိဝင်ဖို့ရောက်လာကြတော့မှကျွန်တော်တို့ကသူ့ရဲ့မိန့်ဖတ်တီးကိုပြန်ခိုပြီးကပြန်ပြီးကမိန့်ဖတ်လက်ထိကိုအပ်ပြီးဆိုတော့ဒီဟင်းပါ
လက်ရှိမှာပလဲဝမြို့နယ်ဟာလုံခြုံစိတ်ချရတဲ့အနေအထားမဟုတ်သေးတာကြောင့်လုံခြုံရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကူစားပေးလှုပ်ဆောင်နေတယ်လို့ဦးခိုင်တူခါကပြောပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကိုအရခတတော်ကခုနှစ်ဆန်းပိုင်းမှာအလုံးစုံသိမ့်ပိုက်ထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်ဝိုင်းမော်မြို့နယ်တွေကကုံသွယ်ရေးနဲ့စစ်ရေးအရရေးပါတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်း၃ခုနဲ့တနိုင်းမြို့နယ်တွေကတပ်စခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်။ကျွန်မအမည်စုစည်းထားပါတယ်ဝိုင်းမော်မြို့နယ်တဲကစခန်းတွေကိုတော့ဇွန်လ17ရက်နေ့မနက်ပိုင်းမှာ KIO KIA တပ်မဟာ5လက်အောက်ခံတပ်တွေကတိုက်ခိုက်သိမ်းယူနိုင်ခဲ့တာလို့ပြောပါတယ်အခုသိမ်းယူလိုက်တဲ့ဝိုင်းမော်မြို့နယ်တဲကတပ်စခန်းတွေဟာကမ်ပိုင်ဒီနေဆက်ကုံသွယ်ရေးလမ်းကိုထိမ့်ချုပ်ထားတဲ့တပ်စခန်းတွေဖြစ်တယ်လို့စစ်ရေးအရအရေးပါတဲ့စခန်းတွေလည်းဖြစ်တယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIO KIA ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူကြီးနော်ဘူးကအခုလိုပြောပါတယ
်ဝေချောင်မထက်73မိုင်လို့ခေါ်တယ်ဒီပြင်းနဲ့ကမ္ဘာကြီးသွားတဲ့လမ်းဆုံးမှာစုပေါင်းကြည့်ရှိတဲ့အဲဒီစုပေါင်းကြမှာဟန်တိုင်းနေတဲ့အဲဒီပို့စကူပေါ့နော်အဲ့ဒါကိုသိလိုက်တာဖြစ်ပါတယ်အဲ့ဒါနဲ့ပြန်ဆက်သွားလို့ရှိတော့ဘုံတောင်ဆိုတဲ့တောင်ပေါ်ဟန်တခုရှိတယ်နောက်အဲစတုံးနဲ့ကမ္ဘာကြီးချာမှာလက်ဖိုက်ဆိုတဲ့ရွာဟောင်းရှိပါတယ်အဲ့မှာရှိတဲ့ဟန်ကိုလည်းသိလိုက်တာဖြစ်ပါတယ်အဲဒီဝိုင်းမော်နဲ့အဲစတုံးပဲသွားတဲ့လမ်းကတော့ကမ္ဘာကြီးလမ်းဖြစ်ပါတယ်။အဲ့လေကျုပ်ဒီနဲ့ ကျွန်တော်ကုံတော်ရဲ့လမ်းကြီးဖြစ်ပါတယ်ဆိုတော့ကုံတော်ရဲ့အတွက်လည်းအရေးကြီးတဲ့စကားဖြစ်မှာပါအဲ့ဒါတစ်ချက်နောက်စီးရဲနဲ့ပတ်သက်လို့တော့အဲ့ဒီလမ်းတစ်ခုလုံးကိုလုံခြုံရေးယူထားတဲ့စခန်းတွေဖြစ်ပါတယ်ခုနပြောတဲ့အဲ့ဒီစုပေါင်းဖြစ်ရလဲသူစတုတ်ဘက်နဲ့ဟိုရှိခုတက်ကိုတားတဲ့လူဟာမြောက်တဲ့စခန်းတစ်ခုဖြစ်ပါတယ်
လက်ရှိစခန်းသိမ်းယူထားတဲ့နေရာတွေနဲ့ဝိုင်းမော်မျိုးနယ်ထဲကစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့ပုံမူကြီးနော်ဘူးကဆက်ပြီးပြောပါရယ်။စမိုင်းဘက်ကတော့ဟိုပြင်းမော်ရွှေမော်ဘက်မှာရှိနေတယ်ကျွန်တော်တို့ချင်းနာခေါ်နေတော့ခါလုံပေါင်းတို့ခေါ်တဲ့ဖန်ကိုတင်းနေပြပါရယ်။
တနိုင်းမြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းကိုတော့ကီအိုကီအေတပ်မဟာနှစ်လက်အောက်ခံတပ်တွေကဇွန်လ၁၀ရက်နေ့ကသိမ်းယူနိုင်ခဲ့တာလို့ဆိုပါရယ်။စစ်ကောင်စီတပ်နဲ့ KIOKIA ပူးပေါင်းတပ်တို့အကြားကချင်ပြည်နယ်ကမြို့နယ်အတော်များများမှာစစ်ရေးတင်းမာမှုတွေနဲ့အတူတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲထဲမှာတော့စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကိုအရင်ကထက်ပိုပြီးတော့လုပ်နေတယ်လို့ဒေသခံတွေနဲ့ KIOKIA တာဝန်ရှိသူတွေကပြောပါရယ်။အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ။
ရခိုင်ပြည်စွတ်တေမြို့နယ်ပြန်ဖြူရွာကဖမ်းဆီးခံထားရတဲ့ဒေသခံပြည်သူတွေထဲကနှစ်ယောက်ဟာစစ်ကြောရေးမှနှိပ်စက်ခံရမှုတွေကြောင့်တေဆုံးသွားပါတယ်။လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲနေတဲ့ကချင်ပြည်ဝိုင်းမော်မြို့နယ်ထဲမှာအရက်သားနှစ်ယောက်ထိမှန်တေဆုံးပြီးခုနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
ရှင်ရွယ်ကုနာဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပါ။
ရခိုင်ဘက်စစ်တွေမြို့နယ်ကပြန်ဖြူရွာမှာဒေတာကနှစ်ဦးစစ်ကြောရဲတဲ့သေဆုံးရတာပါဝင်တိုင်းသတင်းလွှာပါ။
အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့VOA ရဲ့ချက်သားရင်းညစီစဉ်တွေအဆုံးမသက်ခင်သတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။ကမ္ဘာအချမ်းသာဆုံးခုနှစ်နိုင်ငံ G7 ထိပ်သီးစည်းဝေးပွဲကိုအီတလီနိုင်ငံ ဘော်ဂိုအနာဇီယာပန်းပြင်းမြို့မှာဒီကနေ့စတင်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်G7ကောင်းဆောင်သူရဲ့ဆွေးနွေးပွဲအတွင်းမှာဒီယူကရိန်းနဲ့အရှေ့အလယ်ပိုင်းမှာဖြစ်နေတဲ့စစ်ပွဲကိစ္စကိုဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောကြားပါတယ်။အာဖရိကတိုက်ကနေဥရောပမှာအခြေချနိုင်ဖို့တရားမဝင်လာရောက်နေကြသူတွေကိစ္စကုန်ကျော်ထုတ်လုပ်နိုင်ဖို့ကုန်ကျန်းတင
7ကောင်းဆောင်တွေဟာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့လည်းဆွေးနွေးပါတယ်။အမေရိကန်ပြည်ထောင်စုနဲ့ယူကရိန်းနှစ်နိုင်ငံကြားမှလည်းယူကရိန်းအတွက်ရေရှည်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာထောက်ပံ့မှုတွေကိုအားမခံမဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုသမ္မတဘိုင်ဒန်နဲ့ယူကရိန်းသမ္မတဇလန်စကီတို့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။အာဆီယံအနေနဲ့မြန်မာပြည်သူတွေကိုတတ်နိုင်သမျှပံ့ပိုးကူညီဖို့အဓိကထားတယ်လို့အာဆီယံအတွင်းမှူးချုပ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြဿနာကိုဘုံသဘောတူညီချက်၅ချက်အတိုင်းဆက်လက်ဖြေရှင်းသွားမှာဖြစ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အာရုံစိုက်ဆွေးနွေးနေတယ်လို့ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဒီအာဆီယံအလှည့်ကျအတွေ့အမှုချုပ်ဒေါက်တာခိုခင်မွန်ကပုံထုံးနေတဲ့ကသတင်းတောက်တွေနဲ့တွေ့ဆင်မှာပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်မြန်မာပြည်သူတွေကိုတမခတ်တင်ကြောင်းနဲ့ပြည်သူတွေကိုပံ့ပိုးကူညီရေးကိုအဓိကထားဆောင်ရွက်နေပါတယ်ဆိုတာအလေးထားပြောချင်တယ်လို့သတင်းထောက်တွေကိုသူကပြောပါတယ်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာရေးအတွက်မြန်မာဥဆောင်တဲ့လုပ်ငန်းစဉ်တွေတွေပဲတွားရမှာဖြစ်ပေမဲ့အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေနဲ့တွားရမယ်ဆိုတာကိုအာဆီယံကယုံကြည်ထားတယ်ဆိုတာကိုလည်းအတွေ့အမှုချုပ်ကသတင်းထောက်တွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်တခါဒီမြန်မာဆူဒန်နဲ့ဂါဇာကမ်းမြောင်ဒေသတို့မှာဖြစ်နေတဲ့စစ်ပွဲကြောင့်ကမ္ဘာတဝန်းအိုးအိမ်ပြတ်ထွက်ပြေးနေရသူအရေအတွက်2024ခုနှစ်မေလကုန်ချိန်မှာတန်120အထိတိုးလာနေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ရှင်
ကျေးဇူးပါမစင်မြန်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VOA American တဲ့ချက်တာရညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen Cordian တို့ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice